Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဧပြီလ4ရက်တနင်္လာနေ့မနက်ခင်းအစီအစဉ်ဒီကိုမနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ92 32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်စံမိုးဝေပါအခုမနက်ဖက်အစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဂရိနိုင်ငံလက်စဖို့ကျွန်းမှာရောက်နေကြတဲ့ရွှေပြောင်ဒုက္ခသည်တွေကိုမကြခင်နိုင်အနေငယ်အတွင်းတူရကီကိုပြန်ပို့တော့မှာပါရုရှားသမ္မတပူတင်နဲ့အပေါင်းပါတွေဟာဒေါ်လာ1ဘီလီယံလောက်ပြပဗန်အကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့နိုင်ငံတကာသတင်းတောက်များအဖွဲ့ကစုံစမ်းတွေ့ရှိခဲ့ပါတယ်ဒေါ်ဆန်းစုကြည်ပူတွက်တာဝန်ယူထားတဲ့ဝန်ကြီးဌာနတွေကနှစ်ခုကိုဝန်ကြီးအသစ်2ဦးနဲ့ပြောင်းလဲခန့်ထားဖို့ဒီကနေ့ကျင်းပမဲ့လွှတ်တော်စည်းဝေးပွဲမှာအမိစင်းတင်သွင်းမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ကျင်နိုင်တဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းမှာနားဆင်ကြမယ်အထင်မှာဆိုရင်တော့
ဒေါက်တာခင်ဝင်းကိုတတ်တယ်သူတို့တရားစွဲလို့မရဘူးကျမတို့မျိုးတွေကိုမရောင်းမဲ့နဲ့တိမ့်တယ်တရားစွဲလို့မရဘူးသီးနှံရော်ချီတောင်းတယ်ခုထိထိစစ်မပြောဘူ
းစကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပောင်းတောင်ကျင်းနီစီမံကိန်းတရှိရာဒေသတွင်းကပြည်သူတယောက်ရဲ့တမ်းမှာအပတ်စဉ်မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံကိုကြားဖို့ရှိပါတယ်ဒါအပြင်မနေ့ကရန်ကုန်မှာတယုတ်ဆောင်ရုပ်ရှင်တယုတ်ဆောင်ထူးချွန်စုပေးပွဲကိုဒေါအောင်ဆန်းစုကြည်ပေးပို့လိုက်တဲ့တဝင်းလွှာအကြောင်းနဲ့ရုပ်ရှင်ထူးချွန်စုတွေအကြောင်းနောက်ပိုင်းမှာတော့မြန်မာပြည်ကပေးစာပြည်တွင်းတင်းသုံးသက်ချက်ကဘာတလွှာထူးခြားဆန်းပြစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြမှာပါခင်ဗျာ
ဂရိနိုင်ငံလက်စဖို့ကျွန်းမှာရောက်နေကြတဲ့ရာနဲ့ချီတဲ့ရွှေပြောင်ဒုက္ခသည်တွေကိုပြန်ပို့ပေးဖို့စီစဉ်ထားတဲ့အချိန်မပြည့်ခင်နိုင်အနေငယ်လိုတဲ့အချိန်အထိEU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံအကြားရရှိထားတဲ့သဘောတူညီချက်နဲ့အညီလှုပ်ဆောင်မဲ့သူတို့ရဲ့အစီအစဉ်ကိုဂရိအရာရှိတွေကအပြစ်တအစီအစဉ်မဆွဲနိုင်သေးပဲဖြစ်နေပါတယ်။ EU နိုင်ငံတွေကနေကြားဆောင်ရဲတပ်ဖွဲ့တွေရဲ့အခုအညီနဲ့လက်စဖို့ကျွန်းကအဓိကမြို့ဖြစ်တဲ့မီတီလီနီမှာရှိတဲ့မိုရီယာဒုက္ခသည်စခန်းအတွင်းကလူတွေကိုတူရကီနိုင်ငံကိုတည်သွားပေးမဲ့ ferry တင်မောပေါ်တင်မဲ့နေရာအထိစောင့်ကြခေါ်ဆောင်သွားရမယ်ဂရိအစိုးရရဲ့အစီအစဉ်ကိုလက်စဖို့ကျွန်းမှာရှိနေကြတဲ့တက်ကြွလူရှားသူတွေကတင်းနှလာနေမှာဆန္ဒပြကြဖို့စီစဉ်ထားပါတယ်မတူညီတဲ့နိုင်ငံတွေကဂရိကမ်းခြေကိုတရားမဝင်ရောက်လာကြတဲ့ရွှေပြောင်ဒုက္ခသည်တွေဟာခေါ်လွန်ခွင့်လျှောက်ထားလို့မရနိုင်ဘူးလို့အာဏာပိုင်တွေကသတ်မှတ်ပြီးဒုက္ခသည်စခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်အခုလိုပြန်ပို့မဲ့အစီအစဉ်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ဂရိအစိုးရနဲ့ EU နယ်စပ်လုံခြုံရေးအေဂျင်စီဖြစ်တဲ့ Frontex တို့ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးတူရကီနိုင်ငံကိုရောက်သွားရင်ဒီဒုက္ခသည်တွေအနေနဲ့ဘေးအန္တရာယ်နဲ့ရင်ဆိုင်ရနိုင်တဲ့အတွက်သူတို့ကိုပြန်ပို့မဲ့အစီအစဉ်ဟာရက်ဆက်လွန်ရရောက်တဲ့ဆိုပြီးဥရောပတိုက်အတွင်းကလူခွင့်ရေးတက်ကြွလှရှားသူတွေနဲ့လက်ဝဲရင်းသမားတွေကဝေဖန်ပြောဆိုနေကြပါတယ်
ဥရောပနိုင်ငံတွေကိုတရားမဝင်ရွှေပြောင်းလာသူတွေကိုပိတ်ဆို့ဖို့အတွက်ဆိုတော့ဒီအငင်းပွားစရာအစီအစဉ်အောက်မှာပြန်လာမဲ့ယာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေလက်ခံဖို့တူရကီနိုင်ငံဟာအစဉ်သင့်ပြင်နေရပါတယ်။ရွှေပြောင်းဒုက္ခသည်ထောင်ချီရှိနေတဲ့ဂရိနိုင်ငံလက်စပိုကျွန်းစုမှာဒီအစီအစဉ်ကိုစတင်ဆောင်ရွက်မှာဖြစ်ပါတယ်။ဒုက္ခသည်အရေအတွက်900လောက်တနင်္လာနေ့မှာတူရကီကမ်းခြေမြို့ဖြစ်တဲ့ဒီကီလီကိုရောက်ရှိလိမ့်မယ်လို့မျှော်လင့်ကြောင်းတူရကီအာဏာပိုင်တွေကပြောပါရယ်။နောက်ပိုင်းမှာ AGM ပင်လယ်ပြင်ထဲကအခြားကျွန်းတွေမှာရှိနေတဲ့ရွှေပြောင်းဒုက္ခသည်တွေလည်းရောက်ရှိလာဖို့အစီအစဉ်ရှိနေပါရယ်။ဥရောပသမဂ္ဂနဲ့တူရကီအစိုးရကြားသဘောတူညီချက်အရဂရိကမ်းခြေကိုတရားမဝင်ရောက်လာတဲ့ဒုက္ခသည်တွေဟာနိုင်ငံရေးခိုလုံခွင့်တောင်းခံသူတွေအတွက်သတ်မှတ်ထားတဲ့စံနှုန်းနဲ့ကိုက်ညီမှုမရှိဘူးဆိုရင်တူရကီနိုင်ငံကိုပြန်ပို့ပေးရမှာဖြစ်ပါရယ်။ဒီသဘောတူညီချက်ဟာတူရကီနိုင်ငံအပြင်ဘက်ကိုလူမောင်ခိုကူးမှုလုပ်ငန်းတွေနဲ့အကျိုးမြတ်ရနေသူတွေကိုတားဆီးကာကွယ်ဖို့ဖြစ်ပါတယ်ရှင်
။ပနားမနိုင်ငံအခြေစိုက်ဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုစီကပေါက်ကြားခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့ကရုရှားသမ္မတဗလာဒီမီပူတင်ရဲ့လူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကာလအတွင်းအမေရိကန်ဒေါ်လာ1ဘီလီယံလောက်အထိပြပမှာဖွင့်ထားတဲ့ဘဏ်အကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့ကောက်ချက်ချလိုက်ကြပါတယ်။ပနားမအခြေစိုက်Mossack Fonseca ဥပဒေအကျိုးဆောင်အဖွဲ့ကရရှိတဲ့အထောက်အထားပေါင်း17တန်းခွဲကျော်ကိုအခြေခံပြီးနိုင်ငံတကာစုံစမ်းထောက်လှမ်းရေးသတင်းတောင်များအဖွဲ့ ICIJ ကစုံစမ်းစစ်ဆေးမှုတွေအရ1989ခုနှစ်နဲ့2015ခုနှစ်အကြားသမ္မတပူတင်နဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်သူရင်းမှုကုမ္ပဏီတွေကဒါဇင်ပေါင်းများစွာသောငွေကြေးလွှဲပြောင်းမှုတွေပြုလုပ်ခဲ့တာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ် ICIJ အဖွဲ့ဟာဂျာမန်အခြေစိုက် Sudesh စိတ်တုံးတင်းစားတိုင်းနဲ့တခြားသတင်းဌာနပေါင်း100ကျော်တို့နဲ့လက်တွဲဆောင်ရွက်ခဲ့တာဖြစ်ပါတယ်ပြည်ပနိုင်ငံတွေမှာရှိနေတဲ့ဘဏ်အကောင့်တွေငွေကြေးလွှဲပြောင်းမှုပြုလုပ်တာဟာ တရားမဝင်တဲ့လောက်ရတော့မဟုတ်ပါဘူးတချို့တွေကအခွန်ပေးဆောင်မှုတက်တာစေဖို့နိုင်ငံတကာနဲ့ချီလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေအဆင်ပြေစေဖို့အတွက်လွှဲပြောင်းတာတွေလှုပ်ဆောင်လို့ရှိပါတယ်ဒါပေမဲ့အခုတွေ့ရှိတဲ့အထောက်အထားတွေကဗန်နေဥပဒေအကျိုးဆောင်အဖွဲ့တွေနဲ့တခြားပြည်ပနိုင်ငံတွေမှာအခြေစိုက်တဲ့သူတွေအနေနဲ့သူတို့အကျိုးဆောင်ပေးတဲ့သူတွေဟာရာဇဝတ်လုပ်ငန်းတွေလှုပ်ဆောင်နေသလားအခွန်မပေးလိုတဲ့အတွက်ရှောင်ရှားနေသလားနိုင်ငံရေးအကျင့်ပြတ်ချဆမှုတွေကျွလွန်နေသလားဆိုတဲ့ဥပဒေရလိုအပ်ချက်တွေကိုလှုပ်ဆောင်မှုပြက်ကွက်နေကြတယ်လို့နိုင်ငံတကာသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်စီးရီးယားနိုင်ငံအလဲပိုင်းကအရေးပါတဲ့နောက်ထပ်မြို့တစ်မြို့ဖြစ်တဲ့ကာရန်ရှန်ကို IS Islamic ဆွန်းရောက်ကျမ်းဖက်အဖွဲ့လက်ထက်ကနေပြန်လည်သိမ်းပိုက်နိုင်ခဲ့ပြီဖြစ်ကြောင်းစီးရီးယားအစိုးရကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်သမိုင်းဝင်မျိုးဖြစ်တဲ့ပါမာရာကိုပြန်လည်သိမ်းယူပြီးတဲ့နောက်တည်င်းဘက်တပတ်အကြာမှာ ISTC ကနေပြန်သိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့ Syria အစိုးရကဆိုပါတယ်။ Russia ရဲ့လေကြောင်းတိုက်ခိုက်ရေးအကူအညီနဲ့ Quarantian မျိုးကိုသိမ်းယူနိုင်ခဲ့တာဖြစ်ကြောင်းနိုင်ငံအရှေ့ပိုင်းကဒီရေနံထွက်တဲ့နေရာတွေနဲ့ Damascus မျိုးတော်ကြားမှာရှိနေတဲ့ရေနံနဲ့သဘာဝဓာတ်ငွေလမ်းကြောင်းတွေကိုလုံခြုံစိတ်ချမှုရှိစေတာဟာနီးပြူဟာအရာအောင်မြင်မှုတစ်ခုဖြစ်တယ်လို့လည်းပြောပါရယ်။ဒါပေမဲ့လို့ဗြိတိန်အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတော့အခုလို Syria အစိုးရရဲ့ပြောကြားမှုဟာစောလွန်းနေသေးပြီး IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေဟာပြိုကွဲတော့မဲ့အခြေအနေမှာပဲရှက်ဆက်ပြီးတော့ရှိနေသေးပဲလို့ပြောပါရယ်။စစ်သွေးကြွအဖွဲ့ဝင်တချို့ဟာအနားမှာရှိတဲ့တောင်တန်းဒေသဘက်ကိုစတင်ဆုတ်ခွာနေကြပြီမဲ့လို့ကာယန်ရှမ်းမြို့အရှိနဲ့အရှိတောင်ပိုင်းနေရာတွေမှာသူတို့တွေဆက်ပြီးထိန်းချုပ်ထားဆဲဖြစ်တယ်လို့စောင့်ကြည့်ရေးအဖွဲ့ကြီးကဆိုပါတယ်ရှင
် UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတောင်ဆန်းစုကြည်ပူတွဲတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကနှစ်ခုကိုဝန်ကြီးသစ်နှစ်ဦးနဲ့ပြောင်းလဲခန့်ထားဖို့ဧပြီလ4ရက်နေ့ဒီကနေ့ကျင်းပမယ့်ပြည်တော်စုလွှတ်တော်အစည်းအဝေးမှာသမ္မတကအမည်စင်းတင်သွင်းမှာဖြစ်ပါတယ်ဝန်ကြီးအသစ်ဖြစ်အမည်စင်းတင်သွင်းဖို့ရထားသူတွေနဲ့ပဲဝင်ကြီးတွေအတွက်ဆိုတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်တူဖြစ်သူဦးဝင်းထိန်က VOA ကိုအတည်ပြုပြောပါတယ်
။ဒီညာရေးဝင်ကြီးဌာနအတွက်ဦးမျိုးသိန်းကြီးဦးမျိုးသိန်းကြီးကဒီညာရေးဌာနမှာပမောက္ခချုပ်တို့ကျေးဇူးတို့ထုတ်ခဲ့တဲ့ပုဂ္ဂိုလ်ပါ။နောက်ပြီးတော့လက်ရှိနဲ့စွန့်ရင်ကြတော့ဦးပေစင်ထွန်းဦးပေစင်ထွန်းကတော့အရင်တော့ဒီစွန့်ရင်မှာအကျုံးအဖြစ်နဲ့ဆောင်ခဲ့တဲ့ပုဂ္ဂိုလ်ပါ
။ဝန်ကြီးသစ်နှစ်ဦးအပြင်ရှင်းနေကျုပ်နဲ့စည်စည်ကျုပ်အဖြစ်ခံထားမဲ့သူတွေအမည်စင်းတွေကိုလည်းတစ်ဆက်တည်းတင်သွင်းတော့မှာဖြစ်ပြီးဒီတာဝန်တွေအတွက်ရထားသူတွေကိုလည်းဥဝင်ထင်ကအတည်ပြုပြောကြပါတယ်ရှင်းနေကျုပ်အဖြစ်ဥထွန်းထွန်းဦးနဲ့နိုင်ငံတော်စည်စည်ကျုပ်အဖြစ်ဥမော်တန်းကိုခန့်အပ်တာဝန်ပေးမှာဖြစ်ပါတယ်ဥထွန်းထွန်းဦးဟာသမရဟောင်းဦးသိန်းစင်အစိုးရလက်ထက်ကဒုတိယရှင်းနေကျုပ်ဖြစ်ပြီးတမတော်အရာရှိဟောင်းတဦးလည်းဖြစ်ပါတယ်ဥမော်တန်းကတော့ရန်ကုန်စီးပွားရေးတက္ကသိုလ်ကအငြင်းစားပါမောက္ခချုပ်ဖြစ်ပါတယ်
Sorry Arabia နိုင်ငံကိုပထမဆုံးချိန်ချစ်ချည်ခီးစဉ်ဖြင့်ရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi ကို Sorry ဘီယင်ဆယ်မန်ကတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။ Sorry နိုင်ငံဟာအိန္ဒိယအလုပ်သမားတွေအများဆုံးရှိတဲ့နိုင်ငံဖြစ်တယ်လို့အိန္ဒိယကိုပြည်ပကတင်သွင်းတဲ့ရေနံစိမ်းတွေက19ရာခိုင်နှုန်းတင်ပို့နေတဲ့အဓိကကုန်သွယ်ဘက်နိုင်ငံလည်းဖြစ်ပါတယ်။ Sorry Arabia နိုင်ငံဟာအိန္ဒိယရဲ့နှစ်ပေါင်းများစွာပြိုင်ဘက်ဖြစ်တဲ့ပါကစ္စတန်နိုင်ငံနဲ့သမိုင်းဆင်လာရအနီးကပ်မိတ်ဖက်နိုင်ငံဖြစ်ပေမဲ့အခုမစ္စတာမော်ရီရဲ့ခီးစဉ်ကနေအိန္ဒိယနဲ့ Sorry နှစ်နိုင်ငံဟာအရေးပါတဲ့ကုန်သွယ်ဘက်တွေဖြစ်တယ်ဆိုတာကိုပြသခဲ့ပါတယ်2014ခုနှစ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ39ဘီလီယံထိရှိခဲ့တယ်လို့ဘီယင်ဆယ်မန်နဲ့အိန္ဒိယဝန်ကြီးချုပ်တို့တွေ့ဆုံပြီးထုတ်ပြန်တဲ့နှစ်နိုင်ငံပူးတွဲကြေညာချက်မှာလည်းဖော်ပြထားပါတယ်ရှင
်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာတင်းငင်းနေနေကမိုးသည်ပြီးရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်အနည်းဆုံးလူ55ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်စနေနေ့ညကမိုးဆရွာပြီးခိုင်ဘာပထုံးခွာပြည်နယ်အတွင်းကခရင်တချို့မှာရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တာလို့ပါကစ္စတန်အမျိုးသားအရေးပေါ်ကယ်ဆယ်ရေးဌာနကအရာရှိလာတစ်ဦးရေမန်ကပြောပါတယ်ဒဏ်ရာရရှိထားတဲ့တခြားလူ34ဦးကိုလည်းဆေးရုံတင်လိုက်ရတယ်လို့သူကပြောပါတယ်တောင်အရှဒေသမှာဖြစ်ပွားလေးရှိတဲ့နေရာဒီမုတ်တုံဦးမိုးကြောင့်အခုလိုရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်လေးရှိပါတယ်မုတ်တုံဦးမိုးအခုလိုရွာသွန်းမှုကြောင့်ပါကစ္စတန်နိုင်ငံအတွင်းမှာပျက်စီးဆုံးရှုံးမှုတွေမကြာခဏဖြစ်ပေါ်လေးရှိပြီးအထူးသဖြင့်တော့အခြေခံအဆောက်အဦးကောင်းမွန်စွာမရှိတဲ့ကျေးလက်ဒေသတွေမှာပျက်စီးဆုံးရှုံးမှုများပြားလေးရှိပါတယ်ခင်ဗျ
အာဖရိကတိုက်ရှေ့တောင်ပိုင်းအိန္ဒိယသမုတ်တရားတွေကကျွန်းနိုင်ငံလေးတစ်ခုဖြစ်တဲ့မော်ရီရှပ်စ်နိုင်ငံမှာရှာဖွေတွေ့ရှိခဲ့တဲ့လေယာဉ်အပျက်အစီးပိုင်းအစတစ်ခုဟာပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်း 370C ကလာတဲ့အပိုင်းအစဟုတ်မဟုတ်စုံစမ်းစစ်ဆေးသူတွေကြိရှိဆန်းစစ်မှာဖြစ်ကြောင်းတနင်္ဂနွေနေ့ကဩစတြေးလျအာဏာပိုင်တွေကပြောပါရယ်လုံခဲ့တဲ့သတင်းနှစ်ပတ်ဝန်းကျင်လောက်ကမော်ရီရှပ်စ်နိုင်ငံကမ်းခြေတစ်လျှောက်မှာတွေ့ခဲ့တဲ့တိခိုင်ပါရှင်မိုဇမ်ဘစ်နိုင်ငံကမ်းခြေတစ်လျှောက်မှာတွေ့ခဲ့တဲ့လေယာဉ်အပျက်အစီးအပိုင်းအစနှစ်ခုဟာပျောက်ဆုံးနေတဲ့လေယာဉ်ကဖြစ်တယ်လို့အာဏာပိုင်တွေကအတည်ပြုပြီးတဲ့နောက်အခုလိုနောက်ထပ်လေယာဉ်အပျက်အပိုင်းအစတစ်ခုတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကူဇော်ဝင်နိုင်တဲ့မတ်အင်ဂျင်နိုင်တို့ကတင်ပြတော့တာဖြစ်ပါတယ်အခုတော့မြန်မာတရင်လွန်တပုတ်ကိုအရင်ဆုံးတင်ဆက်ပေးပါမယ်။ပုံမူပွင့်မင်းလာမဲ့ခေတ်မှာအမှုပညာအတတ်ပညာတွေပုံမူတိုးတက်အောင်မြင်မယ်လို့မျှော်လင့်တဲ့အကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမနေ့ဧပြီလ3ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့2014ခုနှစ်နဲ့2015ခုနှစ်တို့အတွက်မြမရုပ်ရှင်စုပေးပွဲကိုတဝင်းလွှာပေးဖို့ပြောကြားခဲ့ပါတယ်။ဒီနှစ်အတွက်တရုတ်ဆောင်ထူးချွန်စုတွေကတော့ပြည်သက်တွေမျှော်လင့်ထားတဲ့တရုတ်ဆောင်တွေရရှိခဲ့တယ်လို့မျော်လင့်မထားတဲ့သူတွေလည်းရရှိခဲ့ကြတာပါ။အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်
။အခုရုပ်ရှင်ထူးချွန်စုပေးပွဲဟာ2014ခုနှစ်နဲ့2015ခုနှစ်နှစ်နှစ်စာအတွက်ပေးရတာဖြစ်ပြီးရန်ကုန်မြို့ရှင်စောပူလာမှာရှိတဲ့မြန်မာ Event Park မှာကျင်းပခဲ့တာဖြစ်ပါတယ်။လူထုကရွေးကောက်တင်မြှောက်ထားတဲ့ NLD အစိုးရတက်လာပြီးရပိုင်အတွက်မှာကျင်းပတာဖြစ်ပြီးရုပ်ရှင်အတိုင်းဝိုင်းနဲ့တရုတ်ဆောင်တွေအပြင်နိုင်ငံရေးလောကကအထင်ကရပုံကိုယ်တွေပါတက်ရောက်တာကိုတွေ့ရပါတယ်။ဒီရုပ်ရှင်ထူးချွန်စုပေးပွဲကို NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ပြီးရုပ်ရှင်တရုတ်ဆောင်ထွန်းအင်ဒရာဘိုကအခမ်းအနားအစမှာဖတ်ကြားပြခဲ့ပါတယ်
။လာမယ့်2020ခုနှစ်မှာမြမရုပ်ရှင်ရဲ့တက်တန်းအနှစ်တရာပြည့်တော်မှာဖြစ်ပါတယ်။ပထမဆုံးရုပ်ရှင်ဖြစ်တဲ့မြစ်တာနဲ့သူရာဇက်ကားကနေစပြီးအခုခေတ်ကျမကမြင်းစီပါမောင်ဇက်ကားအစုံဖြတ်တန်းလာခဲ့ရတဲ့ခီလန်တစ်လျှောက်အတွေ့အကြုံတွေ၊စိန်ခေါ်မှုတွေ၊အောင်မြင်မှုတွေနဲ့သင်တန်းစာတွေအမျိုးစုံတွေ့ကြုံခဲ့ကြပြီးပါပြီ။အခုလိုပုံမှန်ဖွင့်လှစ်လာတော့မယ့်ခေတ်မှာရုပ်ရှင်လောကတစ်ခုလုံးအမှုပညာရောအတတ်ပညာပါပုံမှန်တိုးတက်အောင်မြင်လာကြမယ်လို့မျှော်လင့်မိပါတယ်။
ရုပ်ရှင်ဆိုတာဟာအမှုပညာတွေထဲမှာလူထုအကြောကိုအထိုးဖောက်နိုင်ဆုံးနဲ့လူအများအပေါ်ဩဇာအရှိဆုံးဖြစ်ကြောင်းပြောင်မြောက်တဲ့ရုပ်ရှင်အမှုပညာလက်ရာတွေဟာလူတွေရဲ့နှလုံးသားတွေအပေါ်နှစ်ပေါင်းများစွာလွှမ်းမိုးကြံရစ်ကြောင်းဒေါအောင်ဆန်းစုကြည်တဝန်လွှာထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်တဝန်လွှာကိုဖတ်ကြားပြခွင့်ရတဲ့အတွက်ဂုံယူဝမ်းတာမိကြောင်းထွန့်ရွာဘောက VOA ကိုပြောပြပါတယ
်။အရင်ဂုံယူဝမ်းတာပါတယ်ရှင်။အမေကဒီမောက်ဒီဟာလေးထပ်ဖို့အတွက်လည်းကိုဇေယျတော်ကတဆင်ဒီမောက်ကိုဒါလေးအလုပ်ခိုင်းတာပေါ့နော်။ဆိုတော့ဒီမောက်အရင်ကိုဝမ်းတာပါတယ်။အရင်လည်းဂုံယူပါတယ
်။မြမရုပ်ရှင်စုပွဲပွဲကိုအရင်ကတနည်းနောက်ကြပြီးမှကျင်းပလေရှိခဲ့တာကြောင့်အခုနှစ်ကစပြီးနောင်လာမယ့်နှစ်တင်မှာတနည်းတစ်ခါပုံမှန်ကျင်းပသွားနိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့အခုနှစ်မှာနှစ်နှစ်စာအတွက်တပြိုင်တည်းကျင်းပခဲ့ခြင်းဖြစ်ကြောင်းရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းကပြောပါတယ်
။ဒီနေ့ကျွန်တော်တို့အကယ်ဒမီကတနည်းနောက်ကျနေရတော့ဒီတနည်းမှာတော့နှစ်နှစ်စာပေါင်းပေးလိုက်မှနောက်နှစ်နောက်နှစ်တင်မှာတနည်းဖြစ်မှာလေ။အဲဒါကြောင့်ဒီနှစ်မှာကျွန်တော်တို့ဂျင်းနဲ့ကြတဲ့ကန်ဆယ်ချရတဲ့ကြောင့်ဖြစ်စေအောင်ပေါင်းပေးပေးတဲ့ဒီဇင်ဘာ31ရက်ဒီနေ့ရုပ်ရှင်ကားကိုဖေဖော်ဝါရီနောက်ဆုံးပတ်လောက်မှာပြီးနိုင်တဲ့အချိန်မျိုးဖြစ်သွားမှာပေါ့
။ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သူ့အနေနဲ့ယူဆကြောင်း Twin Drawer ကပြောပါတယ
်။အဲဒါလှုပ်လိုက်တာမှန်တယ်လို့ကျွန်မထင်ပါတယ်။နောက်နှစ်နောက်နှစ်တည်ကြလို့ရှိရင် तू ကတစ်နှစ်စာတစ်နှစ်စာ up to date ဖြစ်သွားတော့ပြည်သက်များလည်းမျှော်လင့်ရတာပို့ပြီးတော့စိတ်ဝင်တစားရှိလာတာပေါ့နော
်။အစိုးရတဲ့လက်ထက်မှာပုံမလွတ်လပ်ခွင့်ရပြီးတရားဥပဒေစိုးမိုးမှုရှိလာမှာဖြစ်တဲ့အတွက်ဈေးကွက်အတွင်းမတမာမှုတွေဖြစ်နေတာတွေလည်းပပျောက်သွားမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ
်။ပုံမလွတ်လပ်ခွင့်ရလာတော့မယ်ဆိုတော့သိကြပါတယ်။အဓိကကတော့ကျမတို့အမှုပြန်လောကတစ်ခုလုံးမြည်တည်နေရတာဈေးကွက်ပေါ့ရှင်။အဲ့ဈေးကွက်ကဟိုတခိုးဈေးကွက်ကလေးကပိုကြီးမားနေတော့တရားဝေစုံမှုမှုရှိတဲ့အခါမှာတော်တော်လေးကိုအဆင်ပြေလာမယ်လို့မျှော်လင့်ကြပါတယ်။ဒါတလောကလုံးရဲ့မျှော်လင့်ချက်ပါ
။ရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းကလည်းအစိုးရတဲ့လက်ထက်မှာဖန်တီးမှုအားကောင်းပြီးတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။
ဒီအနောက်ဘက်ကြီးပို့လွတ်လပ်ပြီးတော့ပို့ဖန်ပြီးနိုင်လာမယ်လက်တွေ့ကြတဲ့တိုးတက်မှုတွေဆက်လာနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲဒီလိုပဲကျွန်တော်တို့ပြည်ညာရှင်တွေဘက်ကလည်းဒီဒုရနဲ့ပေါင်းပြီးတော့နိုင်ငံအတွက်ဖိုက်တန်နဲ့တာဝန်တွေယူရနိုင်မယ်လို့ပြောလို့မြင်ပါတယ်
2014ခုနှစ်အတွက်အကောင်းဆုံးအမျိုးသားတရုတ်ဆောင်စုကိုပြည်တည်ဦး အကောင်းဆုံးအမျိုးသမီးတယောက်ဆောင်စုကိုခိုင်တင်ကြည်အကောင်းဆုံးအမျိုးသားဇက်ပုတ်စုကိုဇင်ဝိုင်းအကောင်းဆုံးအမျိုးသမီးဇက်ပုတ်စုကိုဝမ်မုံရွှေရီနဲ့အကောင်းဆုံးဇက်ကားစုကိုကောင်းကျိုးကိုနိုင်တီစေမင်းဇက်ကားတို့အပြင်တခြားပညာရှင်စုတွေကိုလည်းချီးမြှင့်ခဲ့ပါတယ်2014ခုနှစ်အတွက်အကောင်းဆုံးဒါရိုက်တာစုကိုတော့ချီးမြှင့်ခဲ့ခြင်းမရှိပါဘူး2015ခုနှစ်အတွက်အကောင်းဆုံးအမျိုးသားတယောက်ဆောင်စုကိုတော့နေတိုးအကောင်းဆုံးအမျိုးသမီးတယောက်ဆောင်စုကိုဖွဲ့ဖွဲ့အကောင်းဆုံးအမျိုးသားဇက်ပုတ်စုကိုဘေလူဝအကောင်းဆုံးအမျိုးသမီးဇက်ပုတ်စုကိုတက္ကသိုလ်ကွမ်ဘုံအကောင်းဆုံးဒါရိုက်တာစုကိုဝိုင်းတို့ကရရှိသွားကြတာပါအခုနှစ်အတွက်ရုပ်ရှင်ထူးချွန်စုပေးပွဲအခမ်းအနားကို NLD ပါတီရဲ့နာယကကြီးဘူဂျိုကြီးဟောင်းဦးတင်ဦးနဲ့မြမရုပ်ရှင်အစီယုံရဲ့နာယကဘိုကလေးတင်အောင်တို့ကပူးတွဲဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါခင်ဗျာအခုတော့မြမအရေးဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ကြရပါတော့မယ်တရုတ်နိုင်ငံဝမ်ပောင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပဒေကုမ္ပဏီတို့ဖက်ဆက်ပြီးတော့လုပ်ကင်နေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပတောင်းတောင်ကျင်းနီစီမံကိန်းရဲ့ထုတ်လုပ်မှုလုပ်ငန်းတွေကိုမေလ9ရက်နေ့မှာစတင်မယ်လို့ကြေညာထားပါတယ်။ဒီစီမံကိန်းဟာဒေသခံပြည်သူတွေရဲ့စန့်ကျင်ဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရပြီးတော့ဒေသခံတွေရဲ့မကျေနပ်ချက်တွေနဲ့ပြည်သူအကျိုးစီးပွားစန့်ကျင်မှုပေါ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးခဲ့ပြီးပြင်ဆင်မှုအကြံပြုချက်တွေကို2013ခုနှစ်တွင်မှပြုလုပ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရကဖွဲ့စည်းထားတဲ့အစီရင်ခံစာအကြံပြုချက်အကောင့်ထဲပေါ်ရေးကော်မတီကအပြည့်အစုံအစီရင်ခံစာထုတ်ပြန်ချက်ပြုလုပ်ခဲ့ပြီးတဲ့နောက်ခုလိုပြန်လည်စတင်တာဖြစ်ပါတယ်။ဒါပေမဲ့ပြဿနာတွေပြီးဆုံးသွားမဲ့ပုံမရှိသေးတဲ့အကြောင်းဒေတာတွေကိုကိုယ်တိုင်သွားပြီးတော့ရောက်တရင်ရယူခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထောင်းကတင်ပြပေးထားပါတယ်ခင်ဗျာ။
ဒဂိုင်းတိုင်းပလဲမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုက်ဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လေဗရောင်းတောင်ကျေးနီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်ခဲ့သူဖြစ်ပါတယ်။စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေအပေါ်အကောင့်ထဲဖော်ရေးကော်မတီရဲ့လှုပ်ဆောင်ချက်တွေဟာမေးခွန်းထုတ်စရာတွေရှိနေသေးတယ်လို့ဆိုပါတယ
်။သူတို့ဆောင်ရွက်ခဲ့တဲ့အချက်တွေသူတို့တင်ပြတဲ့အချက်တွေနဲ့လက်ရှိမြေပြင်အခြေအနေတွေနဲ့အများကြီးကွာခြားနေတယ်။အဲ့ဒီထဲမှာအဓိကအချက်ကတော့တောင်သူလယ်သမားတွေရဲ့လေယာဉ်မြေရောကြီးကိစ္စပဲ။အဲ့တော့လေယာဉ်မြေရောကြီးကိစ္စဒီကနေ့ဒီအချိန်ဒီဒါကိုမရှင်းနိုင်ဘူး။အဲ့တော့မရှင်းနိုင်တဲ့အခါကျတော့ဟိုကျွန်တော်တို့ဒီဒေသမှာရှိတဲ့လေသမားတွေကအခုချိန်မှာဆိုရင်စိုက်ပျိုးလုပ်ကင်လို့လည်းမရတော့လေတွေကလည်းချန်စီကိုကတ်တဲ့ထဲမှာပါသွားပြီ။အဲ့တော့ဒီမိသားစုတွေအနေနဲ့လည်းအလုပ်ကင်လည်းဒီအခုဒီစီမံကိန်းရဲ့အတွင်းမှာလုပ်ကင်လည်းမရဘူးဆိုတဲ့အခါကျတော့ဒီဒေသမှာရှိတဲ့ပြည်သူလူထုတွေရဲ့လိုအပ်ချက်တွေကိုတော့အစီရင်ခံစာမှာပါတဲ့အတိုင်းအကောင့်ထဲပေါ်တဲ့ကော်မတီအနေနဲ့ဆောင်ရွက်ပေးထားပါတယ်ဆိုတဲ့အချက်တွေကဘာမှကိုက်ညီမှုမရှိဘူ
းဒီမကျေနှပ်မှုတွေအတွက်ဒေသခံလယ်သမားတွေကပြီးခဲ့တဲ့မတ်လ10ရက်နေ့ကပဲကျင်းနီစီမံကိန်းရုံးရှိကိုသွားပြီးဆန္ဒပြခဲ့ကြပါတယ်တုံရွာဒေသခံလယ်သူမှတူဖြစ်တဲ့မတ်ဆန္ဒက
အဓိကကတော့ကျမတို့သီးနှံရောကြီးနဲ့ပေါ့နော်အစီရင်ခံစာအတိုင်းလုံဆောင်ပေးဖို့ရပါတော့။သွားပြီးတော့ကုမ္ပဏီကိုသွားပြီးတောင်းဆိုတယ်ဒါပေမဲ့သူတို့ကလုံထွင်းအရာတွေနဲ့လမ်းကိုပိတ်ဆို့ပြီးတော့ကျမတို့ဒေသခံတွေကိုတားဆီးတယ်ဖြည့်ဆင်းလည်းမပေးဘူးပေါ့နော်တွေးဆုံမိနိုင်လည်းမရှိဘူး။တို့ကြတော့ဒီသူတို့ကုမ္ပဏီရှိကိုသွားတဲ့သူမှန်သမျှဒေသခံမှန်သမျှကိုပုံမှန်တလေးလေးထုတ်ပါတယ်ရှင်။ဖန်ဝင်ရလည်းထုတ်ပါတယ်ရှင်ဟုတ
်။အခုတစ်ခေါက်ဆန္ဒပြတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထွေထွေရွက်ောက်ပွဲမှာအနိုင်ရပြီးကာလဖြစ်နေပေမဲ့ဆန္ဒပြပွဲတွေမှာဂျားဝင်ဆောင်ရွက်ပေးမှုတစုံတရာမရှိသေးဘူးလို့မတ်ဆန္ဒကပြောပါတယ
်။အခုလောလောဆယ်ကတော့ကျမတို့ဒေသခံတွေတောင်းဆိုတဲ့ဟာကိုဂျားဝင်နှိမ့်နိုင်တဲ့အဖွဲ့အစည်းရဲ့လို့မရှိသေးဘူးပေါ့နော်။ဒီအခုနောက်တက်လာတဲ့အစိုးရအနေနဲ့ဒီဒေသတင်မြောက်လက်တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောပေါ့နော်။ဘာတစုံတစ်ခုမှပေါ့နော်။ဒီကုမ္ပဏီနဲ့ဒေသခံအကြားမှာဆက်ဆက်နှိမ့်နိုင်ပေးတာမျိုးရဲ့လို့မရှိခဲ့ပါဘူးရှင်။
နောက်တော့ရှိလာမယ်လို့ယူဆ
။နောက်တော့ရှိလာမယ်လို့တော့ယူဆပါတယ်ဆင
်။ဘလို့များတို့ဘလို့ပူအောင်ဆောင်ရစီခြင်းလဲဘလို့ရှေ့ဆက်ပြီးဘလို့သွားကြတယ
်။ရှေ့ဆက်ပြီးဘလို့သွားစီရင်လဲဆိုအခုဒီကုမ္ပဏီရဲ့လုံဆောင်ချက်တွေဟာဟိုတရားဥပဒေနဲ့ဆန့်ကျင်တဲ့အလုပ်တွေပဲဖြစ်နေတယ်။ဒီဒေသခံတွေကိုမတရားဖိနှိပ်တယ်ပေါ့နော်အနိုင်ကျင့်တယ်ပေါ့နော်။ဒီမြေသိမ်းနဲ့လူတက်တဲ့ဟိုဒီဒေသခံတွေဟိုမတရားနှိမ်ပန်းနှိပ်စက်နေတယ်ပေါ့နော်။ပုံမှန်တွေထုတ်တယ်ရွာတွေဆိုရင်လဲတလေးလေးထုတ်ထားတဲ့နေပြည်တော်လည်းရှိတယ်ပေါ့နော်။ဒါပေမဲ့သူတို့အနေနဲ့ဟိုကြာကျွန်တော်တို့ဒေသခံတွေကတော့ခင်ဝင်းကိုတက်တယ်သူတို့တရားဆွဲလို့မရဘူးကျမတို့မြေတွေကိုမရောင်းမဲ့နဲ့တိမ့်နေတရားဆွဲလို့မရဘူးသီးနှံရောကြီးတောင်းနေခုထိထိရှင်းမပြေဘူးเนาะအဲ့လိုမျိုးဆိုတော့ကြတော့ဒီနောက်အစိုးရတက်လာမယ်ဆိုရင်တော့မှန်ကန်တဲ့တရားဥပဒေတစ်ခုပေါ်ပေါက်လာပြီပေါ့เนาะကျမတို့ဒေသခံတွေရဲ့တရားမျှတတဲ့တောင်းဆိုမှုတစ်ခုကိုလှောက်ဆောင်ပေးမယ်လို့တော့ထင်ပါတယ်ရှင
်ဒီစီမံကိန်းကြောင့်ဒီဒေသထဲမှာတစုံတရာဟိုတိုးတက်လာတဲ့အကောင်းအမြင်ခုမှမရှိဘူ
းမရှိပါဘူးဆရာစုံရုပ်တာတွေပဲရှိတယ်ဟိုပေါ့နော်အခုလက်ရှိလဲသိမ်းခံရလို့မို့ဒီစကြမြေတွေစုံရှုံနေတောင်သူတွေလဲရလဲမဲ့ရမဲ့ဖြစ်တယ်လက်လုတ်လက်စားတွေအလုတ်ကန်ခွန်လန်းစုံရှုံနေဒေသခံတွေရဲ့ဒီသွေးစည်းညီညွတ်နေတဲ့စိတ်ဓာတ်တွေကိုပြက်ပြားစေတယ်ပေါ့နော်ဒီအာနာမတ်ဖိုင်းတွေရဲ့ဖိနှိပ်မှုကိုခံရပြီးတော့စိတ်ဆေးရမှုအမျိုးမျိုးခံစားနေရတယ်ပြီးတော့ဒီစီမံကိန်းက နေ့မှာတိတ်မလုပ်ဘူးညမှာလုပ်တဲ့အတွက်ဆယ်ရက်လို့ဆိုလို့ရှိရင်ညမှာလုံးဝပေါ့နော်ဒီနေ့မှာအလုပ်စေးပန်းအောင်လုပ်ရပြီးတော့ညကိုမအေးရတဲ့အချိန်တွေလည်းများတယ်လို့ပြောတယ်ကျမတို့ဘက်ကလည်းကြားနေရတာပဲဒီစီမံကိန်းရဲ့ဆက်တန်တွေပေါ့နော်ပြီးတော့ဒီဆယ်မြောင်းတာတမန်တွေပိတ်ဆို့ထားတဲ့အတွက်ဒီချင်းတို့မြေကြီးတဲ့ခါမှာပြီးခဲ့တဲ့နေ့ကသူတို့ဘက်ကလည်းပိတ်တယ်မောင်မဘက်ကလည်းပိတ်တယ်ကျမတို့ဘက်ဒီဒေသပေါ့နော်အိုးချင်းတို့မြေအခါတိုင်းထပ်ပို့ပြီးတော့လွှမ်းမိုးမှုတံကိုခံရတယ်ဒီမှာစုံစုံနေနာမှုတွေလည်းအများကြီးဖြစ်ခဲ့တယ
်ဒေါ်ဆက်စုကြည်အနေနဲ့ကတော့ဖိတေးထားတာကနိုင်ငံအကျိုးဒေသအကျိုးဖြစ်ဖို့ဆိုရင်ဒါဆက်လုပ်ဖို့တင့်နေဆိုပြီးဟိုဒရီပေးထားတယ်လေအဲ့တော့သူ့ရဲ့ယုံကြည်ချက်အတိုင်းဒီကိစ္စကိုဆောင်ရွက်နေတယ်လို့ရောမယူဆ
မယူဆပါဘူးရှင်သူတို့လုပ်နေတာတွေကအလိမ်အညာတွေကြီးပဲဒီအပေါ်ရန်ရှင်မုံကျဲတွေပဲလုပ်နေတယ်ဒီတဘာပတ်ဝန်းကျင်နဲ့လည်းပတ်သက်ပြီးတော့အခုလက်ရှိသူတို့လုပ်နေတာတွေကစိုးကျိုးတွေကြီးပဲဖြစ်တယ်ကျမတို့ဒီဘက်ကနေဆိုလို့ရှိရင်ပြီးခဲ့တဲ့နေ့ကဒီချင်းတို့မြေဝလုံးမို့ဒီဟိုစိုက်ပျိုးရေးမှာအခက်အခဲဖြစ်တယ်တချို့လူတွေဆိုကွက်လက်ဖြစ်တယ်သီးနှံအထွက်နှုံးတွေရော့တယ်ပြီးတော့ကြတော့ဒီစိုက်ပျိုးထားတဲ့ခြံတွေပျက်စီးတယ်ပေါ့နော်ဒီသူတို့အနေနဲ့ကဒီစီမံကိန်းမှာဒီအစီငါသာတိုင်းလောက်ဆောင်มาတဲ့ဆိုဒီလိုဘာတွေဖြစ်လာမဲ့ပြဿနာတစ်ခုမှကိုဖြစ်လာမှာမဟုတ်ဘူးသူတို့တကယ်မလောက်ဆောင်လို့လားကျမတို့ဒေသခံတွေဒီလိုစိုးရိုးတွေခံစားနေတာပြီးတော့ဒီဟိုမြစ်ရေတွေပေါ့နော်အခုဆိုလို့ရှိရင်ရေတွေနောက်နေတယ်ရေတွန်းတိုင်းရေတွန်းတိုင်းဟိုရေရွှတ်ရေတွေချိုးနေရတယ်လို့ပဲပေါ့နော်အဲ့ဒါတွေကိုလည်းသူတို့အနေနဲ့တကယ်ဆိုရင်ဖြည့်ဆင်းပေးတယ်ဒါပေမဲ့ဘာမှဖြည့်ဆင်းပေးထားဟိုအစပထမမူလအစစိုးရိုးတွေပဲရှိနေတာပေါ့
စုံစမ်းစစ်ဆေးရေးအစီရင်ခံစာအကြံပြုချက်အကောင့်ထယ်ဖို့ရေးကော်မတီက2015ခုနှစ်မတ်လကထုတ်ပြန်ခဲ့တဲ့စောင်ရွက်ချက်အပြီးသတ်အစီရင်ခံစာမှာတော့စီမံကိန်းကဏ္ဍကာလမှာပိုပြီးတင်ထားမိတဲ့လေယာဉ်မြေတွေပြန်ပေးခြင်းစီမံကိန်းအတွက်လိုအပ်ချက်အရတင်ဆဲခဲ့တဲ့လေမြေတွေအတွက်ရော်ကြေးငွေတွေကိုပေါက်ဈေးအတိုင်းပြန်လည်ပေးအပ်ခြင်းတည်နံရော်ကြေးတွေပေးအပ်ခြင်းစတာတွေအတွက်ကျပ်သိန်းပေါင်း9တန်းကျော်သုံးစွဲပြီးဖြစ်တယ်လို့ပါရှိပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လိုအပ်တာတွေကိုစီစစ်ဆောင်ရွက်ခဲ့တဲ့အပြင်ဒေသခံတွေအထူးစိုးရိမ်နေတဲ့သာသနိကအဆောက်အုံတွေပြန်လည်ဆောက်လုပ်ပေးခြင်းစတာတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒေသခံလယ်သမားတွေအတွက်ဤပညာတွေခိမိစိုက်ပျိုးရေးလေးလာခီးစဉ်တွေပံ့ပိုးမှုတွေလုပ်ပေးခဲ့တယ်လို့လည်းဆိုပါတယ်။တုံရွာကကိုမင်းမင်းကတော့
အဲ့ဒါတွေကဟိုလုပ်ငန်းဖော်ဆောင်ရေးကော်မတီရဲ့ဟန်ပြလုပ်တဲ့တက်တွေပါ။ဒါအပွမွန်လင်းလင်းပြောရတယ်။ကျွန်တော်တို့ဘာဖြစ်လို့တော့ဆိုလို့ရှိရင်ဥပမာကွန်ပျူတာသင်တန်းတက်တယ်။ကွန်ပျူတာအပြင်မှာတက်တဲ့ဟာက3လ5လမှာတက်ရတဲ့သင်တန်းကိုသူတို့ကတလအတွင်းပေးတယ်။တလာတွန်ပေးပြီးတော့ဖုန်ဝက်ပိတ်ပေါ်တွေလုတ်တယ်တွဲဆုံမွဲတွေလုတ်တယ်တင်နေတာ15ရက်ရင်း20တင်တယ်လက်မှတ်ချပြီးတယ်အဲ့ကလေးတယောက်ကအပြင်မှာဘာမှလုတ်စားမရဘူးနောက်တစ်ခါကျတော့ဟိုအကိုပြောတဲ့စိုက်ပျိုးရေးတင်နေတယ်လက်တွဲနေပြီးတော့ခေါ်သွားတာတွေနောက်တစ်ခါရေစင်းခေါ်သွားတာတွေကြားရတယ်ဒါကလည်းကျွန်တော်တို့ဆုံရှုံတဲ့ဒီဟာဆုံရှုံတဲ့လူလည်းမဟုတ်ပါဘူးသူတို့တင်တော်တဲ့လူကိုခေါ်သွားတာပေါ့အခြားလူပဲခေါ်သွားတယ်နောက်တစ်ခါတစ်ချက်ပြောချင်တာကအဆိုးဆုံးပေါ့လုပ်ငန်းဖော်ဆောင်ရေးကော်မတီကမြေယာဆုံရှုံတဲ့လူတွေနဲ့ဒေသခံတွေနဲ့သုံးနှစ်တာကာလမှာဒီချိန်မဲ့တူဘူးလေ။အဲ့ဒီမှာလဲဒီသားကံကပြောခွင့်ဆိုခွင့်မရဘူး။သူတို့ပြောတာကိုနားထောင်ပြန်ခဲ့ရတယ်။အဲ့ဒါအဆိုးဆုံးပဲ
။လေယာမဲ့ဒေသခံရွာသားတွေအနေနဲ့အခက်အခဲတွေအများကြီးဖြစ်လာတယ်လို့လဲဆိုပါတယ
်။အဲသူတို့မှာကဟိုတော်တော်လေးခက်ခဲသွားပြီ။ခက်ခဲသွားပြီဆိုတာဒီငကိုတော့ဆိုလို့ရှိရင်ဒီအေက9800ထဲမှာကျွန်တော်တောင်သူတွေရဲ့လုတ်တယ်။တောင်သူတဦးတယောက်ကိုဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီတောင်သူကိုမိခိုးနေတဲ့လေယာလုတ်သားခေါ်တာပေါ့။ဒီနောက်လိုက်လူတွေရှိတယ်။အဲ့လူတွေကလည်းဒီထဲမှာဝင်လို့ကြရတယ်။အခုကျတော့တောင်သူကိုတိုင်ကလည်းမြေယာဆုံးရှုံးသွားပြီလေယာလုတ်သားတွေလည်းလုံမဲ့သွားပြီအလုံမဲ့တော့ဟိုတချို့ဆိုလို့ရှိရင်ကျွန်တော်တို့မျိုးတွေမှာတက်ပြီးတော့ဟိုအငားတွေလိုက်ရတယ်ပေါ့တချို့ဆိုချင်းလည်းနိုင်ငံခြားထွက်အောင်လို့အလုတ်ထွက်လုပ်ကြအောင်လို့ကျန်းနေကြရတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူဦးရေနဲ့ကြံတဲ့မြေလေးနဲ့ဟိုမမျှတော့ဘူးအဲ့လိုခက်ခဲတွေတော့အများကြီးရှိနေတာပေါ့
ရွှေပြောင်းပေးရမယ့်ကြေးရွာစင်းမှာပါတဲ့ဇီရောရွာချမ်းမြဝတီကျောင်းစီရာတော့ဥအာလောကကလည်း
အဲ့တန်ကြီးပြီးတာဆိုဒီထဲမှာတော်တော်များများပါသွားပြီလေဒီထဲမှာဒီသူတို့ပေးထားတဲ့ဟာတွေကိုလည်းဟိုတော်တော်များများဒီမှာမယူကြတာတွေလည်းတော်တော်ရှိတယ်ပေါ့ဒါလည်းတန်ကြီးကာလပေါက်သေးဒီဒါမရောက်တဲ့အတွက်ပေါ့တော်တော်များများဒီကြီးနီစီမံကိန်းကြီးကိုလည်းပြောရမယ်ဆိုရင်တော့လုံးဝလက်မခံတဲ့အတွက်မယူကြတဲ့အပိုင်းတွေလည်းအများကြီးရှိတာပေါ့
ဝမ်ပေါင်းကုမ္ပဏီရဲ့သက်ဆိုင်ရာတာဝန်ရှိအရာရှိတွေနဲ့တွေ့ဆုံမေးမြန်းခွင့်ဒီကျင်းနီစီမံကိန်းဆိုင်ထဲကိုဝင်ရောက်ပြီးတော့အကြည့်ရှုခွင့်ပေါ့နော်ကျွန်တော်တို့ VOA ရနေပြီးတော့တောင်းခံခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ပါဘူးခင်ဗျအလားတူပဲလေဗရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးကော်မရှင်မှာပါခဲ့တဲ့ပလဲမြို့နယ်လွှတ်တော်အမတ်ဒေါက်ခင်ဆန်းလိုင်လည်းဝင်ရောက်စစ်ဆေးခွင့်မရခဲ့ပါဘူ
းခုကျွန်မကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တရားအုံနေနဲ့ကျွန်မဝမ်မုံကုမ္ပဏီကိုကျွန်မသွားမိတယ်ကျွန်မဒီတဲ့ကိုလုပ်နေတဲ့လုပ်တွေကျွန်မဝင်ကြည့်ကြမှာလဲဆိုကျွန်မကိုခွင့်မပြုဘူးတော့မတွေ့တကယ်သူတို့ဟောဖြစ်တယ်ဆိုရင်ကျမတို့ဒေသခံလွှတ်တော်ကိုယ်စားလှယ်တရားအုံနေနဲ့ရောဒီစီမံကိန်းနဲ့ပတ်သက်လို့မို့ကျမတို့ဟိုဒီဇိုင်းမတ်မတ်ပေါ့ပြည်သူလူထုနဲ့တူဆောင်ရွက်နေတဲ့ပုံကိုတရားအုံနေနဲ့ရောနောက်တစ်ခုကကျမတို့ဒီစုံစမ်းစစ်ဆေးကော်မရှင်မှာပါဝင်တဲ့ပုံကိုတရားအုံနေနဲ့ရော ဒါကြောင့်မှဒီနေရာတွေကျွန်မကြည့်ဝင်ရှိကြည့်လဲကြည့်တယ်နေဒီသက်ကမြေသူလူတွေဆိုရင်ဘာမှမလို့ကျွန်မမြင်မြင်နေကျွန်မပြန်ရှင်းပြအချင်းနေအခုဒီတွေသားထဲမှာဘယ်သူမှမဝင်အောင်ဘာတွေလုပ်နေမှလဲကျွန်မတို့မမြင်အောင်အခုကျွန်မတို့မြင်ရတာတဘောပေါင်ဝင်နေနေပြစင်းနေတယ်အကုန်လုံးရှိတဲ့မြေသားတွေအကုန်လုံးတောင်းမောင်းနေအောက်ကိုပဲတောင်းချနေတယ်အဲ့တော့တနေ့နဲ့တနေ့ကပြောင်းလဲပြောင်းလဲသွားတယ် Kalau tenek hutan ni, lu piao bar, dolar tanah ni asma, dolar tanah ni asma. Mereka macam ni apa ada dengui? Dia takkan bidu luru itu balu bimale, balu bimale. Time nengah noyo belau time dari ia malle. Siapa yang gua belu si mangkang gua malle? Sebab aku jadi cuma ubah mampi ada.
Jenaruh yang si gede macam yang bong ni iyalah. Jenis si mangkang ini hari kena no, ya sign tage ramah hope. Tahun ni gua piuca, tadi yang ni zabong ni, dua tahun si mangkang ini senjen dua papi, jadi terlalu ye longan si mangkang jenaruh aku tu ya vale. Aninaga yang puan ni zeh, si mangkang ni hari gua le, chance you net rain ni kah. Lu Juanua di mui nai aw, tunjang juga tu perhati bi tatah aku le tu ya vale. Pesha biya me cewa di deka, cokwa me tuabe tingkan ni de, leduma amyazu siya, serejo ani tbeis kanga, leduma ji toyi wengaro.
Jodoh ani nai ka, fahsi lu, aku ji me tu jatuh aku me jang nale, ye me jang nale me lu si, ye wo le me jang nai mu, fahsi lu me jang nai narung sura jera, ye a jera aku ko bawa sense kene laksa la de leya mi de. จุดดูโหโหยี่สิบสี่ลงงานกันเนี่ยพ่อพ่อเลยเล็กเท่าลงงานกันเนี่ยตาเส้นนี้เสร็จเส้นเส้นเนี่ยเป็ดตัวอะไรยี่ยังอ่ะเส้นเส้นเป็ดตัวอะไรสุดเลยจ้ะจุดดูเล็กเท่าจ้าลูกชิ้นอ่ะคู่ดีมีจีกูยังไล่บียังไล่ลูกชิ้นเวียร์ลามะอะไรเวียร์กันจ้ะจุดดูตั้งดูตมาเรียบ้ามาเล็กกันมาซาดะพุ่นเนาะตุ้มยันลูกดูว่าพี่อังลูเล็กมาซาดะพุ่นดีเวียร์ชี้โอ้บ้ามาเล็กเดิมมาเกิดเป็นเนี่ยเล็กเลยมาชี้
การเล่นมือสีสุดเลยจ้ะดีงวยโก้ท้ายบิดต้องเชิงไล่ลูกชิ้นงวยเต็งเลี้ยงเสียฮะแต่เนี่ยดังมากก็อังมันต้องเอาอันนั้นสุดเลยจ้ะอะไรงวยชี้ยังพามาลงมาซาดะลูกสบิดะเนี่ยโก้เนี่ยสามยันยานุยานุเนี่ยสบิดะท้ายสังบิดดังนี่ละเนี่ยโก้ยามาลาลูกเล็บร้องต้องเจนี่สิมันเก่งซาดิงกันเลยนัทเอาแต่เสกเลยก็ที่ด่ากันนี่เนี่ยมันเจมันน่ะสนับยากเกี่ยมาอาจารย์เพ็ปผิวเข้มมือเลยสิเก็บอะไร สิมันเก่งเนี่ยมีเรื่องเว้นยาวบีทุนลงใจบ่อยเลยทวิสขันนี่ลูกเขามูนัทเอาเส้นคุณเอกงานนี้มาอาณาบริณิกาจำเพ็ปผิวเข้มมือผิวบางเกียบีสนับยาดูเลยว่าเว้นยาวบูบางเกียบพูนอจีเดียบะมีอาบีมีหลังบงหลังจวนมือเลยขังเกียร์ละมูทองเส้นสุจิอุสานเนี่ยส่งใจกอมเชนพ่อเกียร์เนี่ยนี่ท่ายกเขียบะเลยไอ้หน้าบังกอมเชนเนี่ยเสียงข้าจะทุกเขียบีวันบังกอมนี่เนี่ยสิมันเก่งมีเชียงข้ามมือเลยก็สั่งเจเนสนับยาดูเลยทับเขียบมา
เป็นการในหนึ่งมือเจ้านั่นเท่าสังอาคุณเนี่ยจันยวัยละด้วยมาโมโจเป็นยัวกาเลดูมาจีดอกเขียนเว้นตีส่งเกียบีอเมียบีอาทันยาญาชีเกี่ยวอะไรที่ตีส่งมุ่งพัฒนาคนเราพี่เลี้ยงพี่เชี่ยพี่นายยังไม่ใช่เดือบุรุโมโจเป็นยัวดากูเว้นจ่อกาเปียวอะไรฉันเอาเรื่องมีไม่ยาวนานก็ฉันเอาเรื่องนี้จะขาดทุเรศดีหน่อยเนี่ยฉันเอาด่าดมีเรื่องจังบุบีหน่อยเนี่ยฉันเอาบอกว่าสิเลยสาวนี่บีเลยเนี่ยไอ้เราคุยดูบีเลยจะชิดเดินสุดลุชิ ဲ့နောက်တစ်ချိန်မှာမွေပေးကြကျွန်တော်တို့ဘာမှမရှိတော့အဲ့ဒါကြောင့်ကျွန်တော်တို့ကမရောင်းနိုင်ဘူးဖြစ်စစ်နေတယ်သူတို့မဖြစ်မနေလုံးမှာဆိုရင်တနေ့ဒီနံထွက်နှုံးနဲ့ကျွန်တော်တို့ကမျိုးအငားခင်ရံထွက်ပြီးအငားခင်ရံထွက်ပြီးမှလာကျွန်တော်တို့အငားတာငားနိုင်မှာမရောင်းနိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့အငားဆိုရင်သူတို့လုတ်ပြီးတဲ့အချိန်မှာ230ဆို230သာပြီး230ပြေးရင်နိုင်ငံတကာစံချိန်အမီနဲ့အတူကျွန်တော်တို့ပြန်လုတ်စားရအောင်သူတို့ပြန်တဲ့အချိန်မှာကျွန်တော်တို့လည်းမြေထုံဝဲလုတ်ရအောင်ပြန်ပြီးတော့မြေကောင်းအောင်ပြန်လုတ်ပြီး
အခုခုဒီကိစ္စတွေကိုပြန်ပြီးတော့တင်ပြဖို့ပါရှိလားအခုဆိုလို့ရှိရင်ဇော်အောင်ဆန်းစုကြည်ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလည်းတက်လာပြီနိအစိုးရသည်ဖြစ်လာပြီဆိုတော့အဲ့ဒါတွေကိုဘာဆက်လုပ်ဖို့စိတ်ကူးထားလဲ
ဘာဆက်လုပ်ဖို့ဆိုအခုကျွန်တော်ပြောတဲ့အတိုင်းပဲအငားခင်ရံနဲ့ကျွန်တော်တို့ကတင်ပြမယ်သူတို့အငားခင်ရံနဲ့လုတ်ပေးမယ်ဆိုခဲ့လို့ရှိရင်ကျွန်တော်တို့ကအေးသေးသေးညှိပြီးတော့ကျွန်တော်တို့ကလက်ခံမယ်ဒါနဲ့အခုလို့အပြတ်သဘောပုံစံမျိုးကြီးနဲ့ဆိုရင်ကျွန်တော်တို့သားတင်ကြီးစမှာလှုပ်ရှားမရသည့်အတွက်ဇော်အောင်ဆန်းစုကြည်တမတာဖြစ်လေကျွန်တော်တို့ကဒီအငားခင်ရံနဲ့မဟုတ်ဘဲနဲ့အပြတ်ဆိုတဲ့ပုံစံကြီးလောက်လာရင်တော့ကျွန်တော်တို့ဆက်လက်တက်ရအောင်ပ
ါအခုဒီပြဿနာတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအနေနဲ့မကြခင်မှာပဲရင်ဆိုင်ကြုံတွေ့ရမယ်ဖြေရှင်းပြရမယ်ပြဿနာတွေရှိနေပါတယ်ကျွန်တော်တန်းလွင်ထောင်းပါခင်ဗျာ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြကြတာဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။ခင်ဗျာတို့ရရှိလို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40နဲ့လိုင်းဒိုမီတာ50 kilohertz 5955လိုင်းလမီတာ190 kHz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်ထဲမှာဆိုရင်တော့
ဖွဲ့စည်းပုံနဲ့မညီဘူးဆိုရင်ဒေါ်ဆန်းစုကြည်နဲ့ NLD ဘက်ကကြိုးပမ်းသမျှသဲတဲ့ရည်သွန်ဖြစ်မှာပါ။ညီတယ်ဆိုရင်အ ਨੇ ဆုံးအဆင့်တမတော်ဘက်နဲ့ NLD
ဒင်းလာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသုံးသက်ချက်ပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒါအပြင်မြန်မာပြည်ကပေးစာကဘာတလွားထူးခြားဆန်းပြားစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးမှဖြစ်ပါတယ်အခုချိန်ဆုံးတော့မြန်မာပြည်ရဲ့ပေးစာအစီအစဉ်ကိုနားဆင်ကြရမှာပါမအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီလိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒီဘက်တော့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့တော်ကဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့တမိုင်းစာမျက်နှာအစ်အခမ်းအနားတစ်ရက်နဲ့ပတ်သက်ပြီးတော့တော်ရရှင်တွေတော်တော်လေးကိုဝမ်းမြောက်ဝမ်းသာရေးလာကြတာ Facebook စာမျက်နှာပေါ်မှာတွေ့ရလို့အားအရာကိုဖော်ပြပေးကြပါတယ်ရှင်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဟာတရားဝင်တာဝန်တွေကိုစတင်ထမ်းဆောင်ဖို့ပြည်အောင်စုလွှတ်တော်မှာဗိုလ်ချုပ်နေကကတိသစ္စာပြုခဲ့ကြပါတယ်။နှစ်ပေါင်း90ကျော်အတွင်းမှာပြည်သူတွေတခဲနဲ့မဲပေးရွေးချယ်ခဲ့တဲ့အရက်သားအစိုးရအာဏာလွှဲပြောင်းယူတဲ့တမိုင်းဝင်အခမ်းအနားကိုတော့နိုင်ငံပိုင်ရုပ်သံရေဒီယိုနဲ့လွှတ်တော် channel တို့ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အဲလိုမျိုးအရက်သားသမရဦးထင်ကျော်တက်လာပြီးတော့မြန်မာနိုင်ငံအပြောင်းလဲအတွက်တမိုင်းမှာတကယ်ကိုမှတ်တမ်းတင်လောက်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့သောရရှင်နေကျွန်တော်တို့ VOA ကနေပြီးတော့ရုပ်မြင်သံကြားထုတ်လွှင့်ပေးတဲ့သတင်းကိုကြည့်ရှုပြီးတော့အခုလိုမျိုးရေးလာကြပါတယ်။အောင်းအောင်ကျော် NLD ဆိုတဲ့သောရရှင်ကအစိုးရလက်ထက်မှာအလုပ်အကိုင်အခွင့်အလမ်းနဲ့လူအခွင့်အရေးတွေထင်သာမြင်သာရှိစေချင်ပါတယ်လို့ရေးလာပါတယ်။မင်းထောအောင်ဝင်းဆိုတဲ့သောရရှင်ကတော့ VOA ကနေပြီးတော့သမရအကြောင်းကိုပြည်သူတွေအများသိအောင်လို့နိုင်ငံရေးအမြင်တို့နဲ့တောင်းဆိတ်အားဖော်ပြပေးစေချင်ပါတယ်ဆိုပြီးတောင်းဆိုလာတာပါ။ငိမ်းမျိုးဆိုရဲ Facebook အကောင့်မှာလေးတမရကြီးခင်ဗျာကျွန်တော်တို့ကိုတိုင်းပြည်မှာပဲငိမ့်ညံစွာနဲ့လောက်ကင်စားတော့ချင်ပါတယ်တမရကြီးအလုံးလက်မဲ့ဖြစ်နေကြတဲ့ကျွန်တော်တို့ပြည်သူတွေအတွက်အလုံးကင်အခွင့်အလမ်းတွေဖန်တီးပေးစေချင်ပါတယ်တမရကြီးကျမ်းပါပါစေပြည်ပရောက်ရွှေမြမာတရားဆိုပြီးတော့ရေးလာပါတယ်ယူဇာကြီးအောင်ဆိုရဲ Facebook မှာလေးစစ်ကြုံဘွားကနေလွတ်မြောက်သွားတဲ့နေ့တစ်နေ့ပါနောက်နာခက်မှာငိမ့်ညံပြီးတော့တဖြည်းဖြည်းတိုးတက်လာသောမြန်မာနိုင်ငံတော်ကြီးကိုကြိုဆိုပါတယ်ဆိုပြီးတော့ပြောလာပါတယ်ရှင်မောင်ပိုင်းကနေကျမတို့ရဲ့နေ့စဉ်ရုပ်မြင်သံကြားထုတ်လွှင့်မှုကို Facebook လူမှုကွန်ရက်အစာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပြသနေတာမြန်မာနိုင်ငံမှာအင်အား TV ရှေ့ထိုင်ပြီးတခုတက TV အစီအစဉ်တွေမကြည့်ဖြစ်တဲ့သူတွေအတွက်တယ်လီဖုန်းနဲ့အလွဲတကူကြည့်ရှုလို့ရလို့အားလုံးအတွက်အတော်လေးအဆင်ပြေပါတယ်ဆိုတဲ့မှတ်ချက်ရေးကျေးဇူးတင်စကားပြောလာတာရေးနေ့တိုင်းမထောင်ချီရရှိတာပါနော်သရရှင်ထက်ထက်ကတော့နေ့တိုင်းစောင့်မျှော်အားပေးတဲ့ပရိသတ်ထက်ထက်ပါကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာပါတယ်တိုက်ကားဗီယာဆိုတဲ့သရရှင်ကလည်းနေ့စဉ်ပုံမှန်တင်ပေးတဲ့အတွက်လုံးဝကျေးဇူးတင်ပါတယ်ဗျာတဲ့ဟွိုက်တင်ဆိုတဲ့သောရရှင်ကတော့ဖရဖရခုမှပဲကြည့်လို့ရတော့တယ်နေ့စဉ်မျှော်နေရတာဝိုင်းတော်သားတွေဒီထက်မကအောင်မြင်ပါစေဆိုတော့ရေးလာပါတယ်အခုလိုရေးလာတဲ့အထက်မှာတယ်လီဖုန်းလိုင်းမကောင်းလို့ကြည့်လို့မရဘူးဆိုတဲ့သောရရှင်တချို့လဲပြောလာတာတွေရှိပါတယ်ရှင်အကယ်၍ကွန်ပျူတာအင်တာနက်ကနေပြီးတော့ကြည့်ရှုမယ်ဆိုရင်တော့တချို့အင်တာနက်အသုံးပြုတဲ့ browser တွေမှာကြည့်လို့မရပဲအခက်အခဲဖြစ်တတ်တာတာရကာရှိပါတယ်အဲ့လိုဖြစ်တဲ့အခါမျိုးမှာတော့တခြား browser ဥပမာ Firefox နဲ့ကြည့်လို့မရဘူးဆိုရင် Google Chrome နဲ့ပြောင်းကြည့်တာမျိုးပေါ့နော်အဲ့လိုမျိုးပြောင်းလဲပြီးကြည့်ရှုဖို့ကြိုးစားစေချင်ပါတယ်ရှင်။လိုင်းအောင်အောက်ကပန်းကလေးကလည်းအခုလိုကြည့်လို့ရလို့ကျေးဇူးတင်ပါတယ်ဆိုပြီးဆိုလာပါတယ်။ Happy Lucky Twin ဆိုတဲ့ Facebook နာမည်နဲ့ VOA ပရိသတ်ကလည်
း VOA က Radio အတန်လောက်သာကြားဝင်ရခဲ့တဲ့အချိန်ငယ်တုန်းကအိမ်မှာအဖေအမေနားထောင်မြဲဖြစ်တဲ့ Radio ကိုနားဆင်ခဲ့တာလည်းအချိန်ကြာပါပြီ။ဒီခေတ်မှာတော့နည်းပညာတွေတိုးတက်လာတဲ့အမြ ရုပ်သံအစီအစဉ်တွေတိုက်ရိုက်သတင်းတွေကြားသိရတော့ပို့ပြီးတော့အမြင်ချေလာပါတယ်ဖုန်းလိုင်းကနေကဘာတလောဖြစ်ဖြစ်နေသဖြင့်သတင်းတွေကို VOA ကနေကြားဝင်ရတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟဲ့ဒီမှာတော့နောက်တိတ်ပြီးတော့ဘဝင်မကြလာရဲ့ပရိသတ်ကိုကဒိတ်ရေးတာလဲမှားနေတယ်ကြောင်တောင်ဖြစ်နေတယ်18/3/2016လို့ရေးရတာမဟုတ်ဘူးလားတဲ့သူတောက်ကြနေကရေးလာတဲ့စာပါသူ့လိုပဲဒီမကြခဏဆိုသလိုဒီရက်ဆွဲတက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးရလာကြတာတွေ့ရလို့ပြန်ကြားပေးကြပါတယ်ရှင်မြန်မာနိုင်ငံမှာရက်ဆွဲရေးတဲ့အခါမှာရက်လာနှစ်ဥမာ20/3/2016ခုနှစ်လို့ရေးပေမဲ့လဲအမေရိကန်ပြည်ထောင်စုမှာတော့လကိုအရှိကထားပြီးတော့လရက်နောက်တော့မှနှစ်ကိုရေးတာပါဥမာဆိုရင်ဒီကနေ့တနင်္ဂနွေနေ့မလ20ရက်နေ့ဆိုရင်အမေရိကန်စနစ်အရ3/20/2016လို့ရေးပါတယ်ဒါကြောင့်မို့ကျမတို့ရဲ့ VOA မြန်မာပိုင်း Facebook post ချို့မှာ live ရဲ့ဆိုတဲ့ရက်စွဲပုံစံတွေဖြစ်နေတာပါရှင်။အခုရှင်းပြလိုက်တော့သဘောပေါက်လောက်ပြီထင်ပါတယ်နော်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့အစာတွေထဲမှာကိုပိုင်နိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်တချို့ရဲ့အစာကိုလည်းနောက်ပိုင်းမှာဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေသတွေပုံနဲ့ကြားဖြတ်ပြီးတော့ဖြောပြပေးစီမှာရှင်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းထဲမှာနံပါတ်9ချိတ်တဲ့သတင်းလေးပဲဖြစ်ပါတယ်။ Me Myself and I ဆိုတဲ့သတင်းလေးကိုတော့ G Easy နဲ့ Babe Rexha တို့ပူးတွဲပြီးတော့တင်ဆက်ထားတာဖြစ်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
And as far as I can see, I just need privacy. Plus a whole lot of tricks, all this modesty. I just need space to do me, get a world what they're trying to see. A Stella Maxwell right beside of me. A Ferrari, I'm buying three. A closet of Saint Laurent, get what I want when I want, cause this hunger is driving me, yeah. I just need to be alone. I just need to be at home. Understand what I'm speaking on. If time is money, I need a loan. But regardless, I'll always keep keeping on.Fake friends, we don't take L's, we just make M's. While y'all follow, we just make trends. I'm right back to work when that break ends. Yeah.
Ooh, it's just me, myself, and I. Solo ride until I die. Cause I got me for life.
Got me for life.
Ooh,
yeah.
I don't need a handhold. Even when the night is cold, I got that fire in my soul.
And I don't like talking to strangers, so get the fuck off me, I'm anxious. I'm trying to be cool, but I may just go ape, say fuck out of all of y'all faces. It changes though now that I'm famous, everyone knows how this lifestyle is dangerous. But I love it, the rush is amazing, celebrate nightly and everyone rages. I found how to cope with my angers, I'm swimming in money, swimming in liquor, my liver is muddy. But it's all good, I'm still sipping this bubbly, this is lovely, this ain't random, I didn't get lucky. Made it right here cause I'm sick with it, Cuddy, they all take the money for granted, but don't wanna work for it, tell me now, isn't it funny?
Ooh, it's just me, myself, and I. Solo ride until I die. Cause I got me for life.
Got me for life.
G Easy နဲ့ Babe Rexha တို့တည်ဆူထားတဲ့ Billboard Hot အဖြစ်ဆုံးတင်းနံပါတ်9မှာရှိနေတဲ့ Me Myself and I ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့တော်ရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့မွေးနေ့တည်လက်ဆောင်ပါအောင်မှာဖြစ်ပါတယ်နော်။ VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေတုံ့ပြန်ရေးသားလာကြတဲ့မှတ်ချက်တချို့ကိုလည်းဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုဝေမျှပေးစင်ပါတယ်ရှင်။မြစ်ဆုံစီမံကိန်းပြန်ဆနိုင်လားဆိုပြီးတော့ကျမတို့ဒီမလ30ရက်နေ့ကဥကြောစံသာတင်ဆက်ပေးသွားတဲ့မြမောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာတော့တရုတ်နိုင်ငံကမြန်မာအစိုးရတဲ့နဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားပြီမဲ့လေမြန်မာနိုင်ငံရဲ့မိတ်ဆွေမဆင်တဲ့လုပ်ရည်တွေကြောင့်နေဆက်အင်အားစုတချို့ကိုကြိုးကန်ကစားဖို့လိုအပ်တယ်လို့ယူဆချက်တချို့တရုတ်ဘက်မှာရှိနေပါတယ်ဆိုပြီးတော့သူရဲ့ဒီဆွေးနွေးခန်းမှာတင်ပြပေးသွားပါတယ်အခက်အခဲကြုံနေရချိန်မှာအကူအညီပေးတာကိုမထောက်ထားတဲ့အပြင်မြန်မာတို့ဘက်ကတရုတ်စီမံကိန်းတွေရပ်ဆိုင်းပြီးတော့အနောက်နိုင်ငံတွေစီကိုမျက်နှာမူသွားခဲ့ဆိုပြီးတော့ပြောသူတွေလည်းတချို့ရှိတယ်ဆိုပြီးတော့တရုတ်ရေးရာကျွမ်းကျင်သူတူကပြောတာပါAmerican ခြေဆိုင် Stimson သုတေသနဌာနတရုတ်နိုင်ငံသားရေးရာဆက်ဆံရေးသုတေသီယွန်ဆန်းနဲ့ဥကြောဇန်သာသုံးသက်ဆွေးနွေးထားတာပေါ်မှာသရရှင်နေနားဆင်ပြီးတော့အခုလိုမျိုးတုံ့ပြန်ရေးသားလာကြပါတယ်။သရရှင်ရဲထွန်းအောင်ရဲ့အမြင်ကိုပထမအဦးဆုံးဖော်ပြပေးခြင်းပါတယ်
။မြေဆောင်စီမံကိန်းကိုငါအစိုးရပဲဆိုပြီးအာဏာဆက်သုံးလို့ကတော့တိုင်းပြည်ပြတ်မယ်ဆိုတာ NLD အစိုးရတရားသိပါတယ်။ဂျက
ခြားပြဆွေးနွေးမှုတွေအရပြည်သူတွေလက်ခံနိုင်တဲ့ဒိုင်းတာအကောင့်ထဲပေါ်ရင်တော့ပြည်သူတွေနဲ့ထိတဲ့ရင်ဆိုင်တွေးမှုတွေနည်းနိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြေဆုံဆက်လုပ်ဖို့ဖြစ်နိုင်ခြင်းမရှိသလောက်နည်းပါတယ်။ဒါပေမဲ့စေဆိုးရအားပေးဒီမိုကရေစီရဲ့လိုမရှိသူတချို့လောက်ကတော့တိုင်းပြည်ပြဿနာတက်စေခြင်းလို့မြေဆုံကိုပြန်ဆစေခြင်းနေကြပါတယ်။တရုတ်ကသူ့အကျိုးအမြတ်အတွက်ပြည်သူကိုအနိုင်ကျင့်အုပ်ချုပ်တဲ့စေဆိုးရကိုအားပေးကူညီခဲ့တာပါ။ဒါကြောင့်တရုတ်ကိုပြည်သူအစ်မန်တွေကအသိမုံးပါတယ်။နေဆက်ဒေသကလက်နက်ကင်တွေနဲ့အကြက်ကင်မှုစဉ်းစားတာဟာအမိုက်မဲဆုံးလုပ်ရဖြစ်ပါလိမ့်မယ်။ပြည်သူကိုအဆုံးစွန်မုံဒီရေဖန်တီးတာနဲ့အတူပါပဲ။စေဆိုးရတို့ကလိုပုံစံလာကစားလို့ကတော့ကောင်းကျိုးတဲ့ဆိုးကျိုးပိုများလိမ့်မယ်ဖို့တရုတ်ရေးလို့သတိပေးလိုက်ပါရစေခင်ဗျာ။
တရုတ်ကသူ့ရဲ့အကျိုးမြတ်ကိုကြည့်ပြီးတော့လှုပ်ဆောင်တာပါလို့ဒီသောရရှင်ကပြောလာတဲ့အချိန်မှာကိုတန်းစော်ဆိုတဲ့သောရရှင်ကလည်း
အကျိုးလိုလိုညောင်ရီလောင်းတာပါမြန်မာနိုင်ငံအပေါ်မှာစည်နာစိတ်ထားမပါပါဘူးသူတို့အကျိုးအမြတ်အတွက်ပဲရှေ့ရှုလုံဆောင်သွားနေတဲ့လူရတွေပါပဲမြန်မာနိုင်ငံသားတယောက်အနေနဲ့မြမတရားစတာတွေပြည်သူတော်လာမပါပဲပြေးနေရဝမ်းနေစရာတွေပါရှေ့ဆက်စီမံကိန်းတွေအဆင်ပြေပြေလုံဆောင်နေရင်တော့မြန်မာနိုင်ငံသားတွေအပေါ်စည်နာမှန်ကန်ပါစေမြန်မာပြည်သားတွေအတန်ကိုဂရုစိုက်နိုင်ပါစေ
တရုတ်အစိုးရကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုပဲကြည့်တာပါလို့ဒီသောရရှင်တွေဆိုလာကြပါတယ်မိုးစော်ဆိုတဲ့သောရရှင်ကတော့ပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ရင်းနှီးမြှုပ်နှံမှုကပဲကောင်းပါတယ်ဆိုပြီးပြောလာပါတယ်သောရရှင်တွေပေးစာတွေကိုဒီမှာရက်ချင်ပါတယ်နော်နောက်ပိုင်းမှာတော့မွေးနေ့တေးလက်ဆောင်တချင်တပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်မောင်ရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOE ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြောသောရရှင်ကိုမွေးနေ့တေးလက်ဆောင်တပုတ်နဲ့ဖြောပြပေးကြပါတယ်။ဧပြီလ4ရက်နေ့မှာမွေးနေ့ကြရောက်တဲ့ပပဥစောနိုင်နိုင်ရဲ့မွေးနေ့အတွက်တတမေစီတမိစုသားညီတမိလက်သားလေးနဲ့မီလီရှိုင်းလင်းစီရတို့ကမွေးနေ့မြစ်တာတေးလက်ဆောင်တပုတ်ပါပါရရှင်။သူ့ရဲ့တင်ရဲ့အဖေဆိုတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်။ဒီမွေးနေ့တေးလက်ဆောင်တောင်းတဲ့တခြင်းလေးကိုလည်း VOE တေးချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်။
တွေ့ပြီးချိုးတင်ဆိုပေမဲ့နန်းတွင်မြင်သာပေပြီးချောမသိပေမဲ့လေအစင်းမြဲရင်နဲ့တည်လူစီမြဲစကားများတည်ရပွဲအချိန်ပေးကပေးနာမှနေနိုင်မင်းမဲ့ဘဝပင်လေရင်ကြီးတဲ့မုန်တိုင်းချန်နေစေไหลโลสันเยนะอาตินอันโลเกวินอกจอกจามูมะเยจาโดไตมูเงลีไหลเนปูเลมะตวาออกาเกเปโลกาจันยาดันเจตฤ
တင်ဆိုထားတဲ့အဖေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွဲ့စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မေလူရင်မာထွေးပြီးချိုတိမဆိုပေမဲ့နန်းတွေမြင်သာပေးပြီးချုံမသိပေမဲ့လေ
။မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တရင်သာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးကြချက်ကိုတင်ဆက်ပေးပါရမယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းပြဿနာနောက်ဆက်တွဲဘာဖြစ်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့မတ်လ30ရက်နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာပြည်ခိုင်ပြိုးပါတီစီကနေအစိုးရအာဏာလွှဲပြောင်းရယူခဲ့ပါတယ်ငြင်းငြင်းငြင်းငြင်းဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအဆင့်တစ်ခုအဖြစ်ပြည်တွင်းကရောနိုင်ငံတကာကပါလှိုက်လှိုက်လဲလဲကြိုးဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအစိုးရတာဝန်ရယူပြီးနောက်တနေ့မှာပဲ NLD အစိုးရဟာလွှတ်တော်တွင်းကိုဖွဲ့စည်းပုံအခြေခံဥပဒေအရအငင်းပွားဝယ်ဥပဒေကြမ်းတစ်ခုကိုတင်သွင်းခဲ့ပါတယ်။ဧပြီလ1ရက်နေ့မှာတော့တပ်မတော်သားအမတ်တွေနဲ့ပြည်ခိုင်ပြိုးအမတ်တွေကကန့်ကွက်ခဲ့ကြတဲ့အတိုင်ဥပဒေကြမ်းကိုမဲခွဲဆုံးဖြတ်အတည်ပြုပေးလိုက်ကြပါတယ်။အဲ့ဒီဥပဒေကတော့NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်မဲ့နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဆိုင်ရာဥပဒေကြမ်းဖြစ်ပါတယ်ဒီဥပဒေကြမ်းမှာဘာတွေဖော်ပြထားသလဲဥပဒေကြမ်းရဲ့ဆိုလိုရင်းဟာဘာလဲတပ်မတော်သားအမတ်တွေကဘာကိုအကြောင်းပြပြီးကန့်ကွက်ကြသလဲဒီဥပဒေကြမ်းတင်သွင်းမှုနောက်ဆက်တွဲဘာပြဿနာတွေဆက်ဖြစ်နိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဒီဥပဒေကြမ်းဆိုလိုရင်းအနှစ်ချုပ်ကတော့NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်ဖို့ဖြစ်ပါတယ်။လက်ရှိဒေါက်ဆန်းစုကြည်ဟာအစိုးရအဖွဲ့မှနိုင်ငံသားရေးသမရယုံပညာရေးလျှက်စစ်နဲ့စွမ်းအင်စတဲ့ဝင်ကြီးဌာန၄ခုကိုတာဝန်ယူထားပြီးသူအစိုးရအဖွဲ့ဝင်တစ်ယောက်ဖြစ်နေပါပြီ။အစိုးရအဖွဲ့ဝင်တစ်ယောက်ဖြစ်သွားလို့ပါတီလုပ်ငန်းဆောင်တာတွေမှာဝင်မပါရတော့ပေမဲ့ပါတီဥက္ကဋ္ဌအနေနဲ့ဆက်ရှိနေသေးတာဖြစ်ပါတယ်။ဖွဲ့စည်းပုံအရအစိုးရဝင်ကြီးဖြစ်ပြီးတဲ့နောက်လွှတ်တော်အမတ်ဖြစ်ကနေနှုတ်ထွက်ပြီးသားဖြစ်သွားပါပြီ။ဒီလိုအနေထားအောက်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ခန့်အပ်မယ်ဆိုတာမျိုးဖြစ်ပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ပါတယ်။လွှတ်တော်ရင်းမှာဥပဒေချမ်းကိုစန့်ကျင်ကန့်ကွက်ဆွေးနွေးမှုတချို့ရှိခဲ့ပေမဲ့တက်မတော်သားအမတ်ဗိုလ်မှူးချုပ်ခင်မောင်အေးရဲ့ဆွေးနွေးချက်ကတော့လူရင်းကိုရောက်တာတွေ့နိုင်ပါတယ်။သူကပထမဦးဆုံးနိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်ဆိုတာကြောင့်နိုင်ငံတော်ဆိုတာကိုအတိတ်ပဲဖွင့်ပါတယ်။ဥပဒေချမ်းထဲမှာနိုင်ငံတော်ဆိုတာပြည်ထောင်စုမြန်မာနိုင်ငံတော်ကိုဆိုလိုသည်ဆိုပြီးအတိတ်ပဲဖွင့်ပေးထားပါတယ်။ဗိုလ်မှူးချုပ်ခင်မောင်အေးကဖွဲ့စည်းပုံအခြေခံဥပဒေပုံမှ48ကိုကိုးကားပြီးနိုင်ငံတော်ဆိုတာဥပဒေပြုမှုအခွင့်အာဏာကိုတော့၎င်းအုပ်ချုပ်မှုအခွင့်အာဏာကိုတော့၎င်းကျင့်သုံးတဲ့အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်ကိုဆိုလိုတဲ့ဆိုပြီးထောက်ပြပါတယ်။ဒါကြောင့်နိုင်ငံတော်ရဲ့အတိုင်ပင်ခံဆိုတဲ့စကားရက်ဟာဥပဒေပြုမှုအခွင့်အာဏာကိုဖြစ်စေအုပ်ချုပ်မှုအခွင့်အာဏာကိုဖြစ်စေနှစ်မျိုးစလုံးကိုကျင့်သုံးတဲ့အဖွဲ့အစည်းဒါမှမဟုတ်ပုဂ္ဂိုလ်ရဲ့အတိုင်ပင်ခံလို့အဓိပ္ပာယ်ကောက်ရမယ်ဆိုပြီးရှင်းပါတယ
်။ဒါကြောင့်ဗိုလ်မှူးချုပ်ခင်မောင်အေးကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်17ကပါပြဋ္ဌာန်းချက်ကိုကိုးကားပြီးနိုင်ငံတော်အချုပ်အခြာအာဏာရဲ့ခက်မှသုံးဖြာဖြစ်တဲ့ဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်ရေးအာဏာတို့ကိုတတ်နိုင်သမျှပိုင်းခြားသုံးစွဲခြင်းနဲ့အပြန်အလှန်ထိန်းချုပ်ခြင်းတို့ပြုတယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုဆန့်ကျင်နေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုမရှိကြောင်းတွေးရှိရပါတယ်ဆိုပြီးတင်ပြပါတယ်သူဆိုလိုရင်းတစ်ခုလုံးကိုခြုံငုံကြည့်ရင်ဖွဲ့စည်းပုံမှာဖော်ပြမထားပေမဲ့ဒီကိစ္စဥပဒေပြုမယ်ဆိုပြုလို့ရတယ်ဒါပေမဲ့အခုဥပဒေကြမ်းမှာအ내အသေးပဲဖွင့်ဆိုထားပုံတွေဟာဖွဲ့စည်းပုံနဲ့မကိုက်ညီလို့ပြင်ဆင်ရေးဆွဲပြီးမှသာပြဋ္ဌာန်းသင့်တဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေကြမ်းနဲ့ပတ်သက်ပြီး NLD ဘက်ကကြိုတင်ပြောဆိုထားသလိုနိုင်ငံတော်နဲ့နိုင်ငံသားတို့ရဲ့အကျိုးစီးပွားအတွက်စောလျင်စွာပြဋ္ဌာန်းနိုင်အောင်ကြိုးစားမယ်ဆိုတဲ့စကားနဲ့အညီဧပြီလ1ရက်နေ့အမျိုးသားလွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။
ဒ ီလိုမဲခွက်ဆုံးဖြတ်အတည်ပြုရမှာတော့အရင်ဥပဒေကျမ်းတွေမှာလုပ်ခဲ့တယ်လို့ဥပဒေကျမ်းနာမည်အမည်နဲ့အတိတ်ပဲဖော်ပြချက်ရည်ရွယ်ချက်တာဝန်လုပ်ပိုင်ခွင့်နဲ့ရပိုင်ခွင့်အထွေထွေစတဲ့အခန်းတိုင်းမှာပါတဲ့အပိုက်တစ်ခုဂျင်းစီအလိုက်အတည်ပြုရမျိုးမလုပ်တော့ပဲပြင်ဆင်လို့တဲ့အပိုက်တစ်ခုကိုပဲတည်တံ့မဲခွဲပြီးကျန်တာအလုံးကိုသဘောတူမတူစူပေါင်းမဲခွဲတဲ့စနစ်ကျင့်သုံးခဲ့ပါတယ်ဒီလိုနဲ့ဥပဒေကျမ်းဟာထောက်ခံသူ140နီးပါးကန့်ကွက်သူမဲ80နီးအတည်ဖြစ်ခဲ့ပါတယ်ပြီးရင်ဒီဥပဒေကျမ်းတည်သူလွှတ်တော်ဘက်ကိုရောက်ပါမယ်တည်သူလွှတ်တော်ဘက်ကလည်းအခုအတိုင်းဆိုမြ мян ဆန်းဆန်းအတည်ပြုပေးလိုက်တဲ့ဆိုရင်အမျိုးသားလွှတ်တော်ဘက်ကလည်းပြန်ပို့ပေးစရာမလိုတော့ပဲအတည်ဖြစ်သွားပါလိမ့်မယ်ဒါကိုသမရဦးထင်ကျော်ကလည်းမြ мян ဆန်းဆန်းလက်မှတ်ရေးထိုးမှာဖြစ်တဲ့အတွက်အခုသတင်းပတ်အတွင်ဥပဒေအတည်ဖြစ်ပြီးပြည်ထောင်စုဝန်ကြီးဒေါက်ဆန်းစုကြည်ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတော့မှာပါအုပ်ချုပ်ရေးပိုင်းမှာဝန်ကြီးအဖြစ်တာဝန်ယူထားတဲ့အနေအထားကနေဥပဒေပြုရေးဖြစ်တဲ့လွှတ်တော်ဘက်ကိုအကြံပေးနိုင်တဲ့ဆက်သွယ်ဆောင်ရွက်နိုင်တဲ့တဦးဒီသောပုဂ္ဂိုလ်ဖြစ်လာမှာပါဘလို့ရဲ့ဖြစ်ဖြစ်တက်မတော်ဘက်ကတော့ဒါကိုဖွဲ့စည်းပုံနဲ့မညီဘူးလို့ပြောထားလေတော့ဗာဆက်လုံနိုင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတတ်နိုင်ပါတယ်ဖွဲ့စည်းပုံဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်ရင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တက်မတော်ဘက်ကဘယ်သူတဦးတယောက်မှခုံရုံးကိုဓာတ်ရိုက်ဇောတကမတတ်နိုင်ပါဘူးလွှတ်တော်တစ်ခုခုတည်းကအမတ်ဆရာခိုင်နှုန်းကသာအဲ့ဒီလွှတ်တော်ဥက္ကဋ္ဌကနေတဆင့်ဇောရကတက်နိုင်ပါတယ်တက်မတော်ဘက်ကအဲ့ဒီဤတိုင်းဇောရကတက်လာနိုင်ပါတယ်ခုံယုံကဒီဥပဒေကိုဖွဲ့စည်းပုံနဲ့ညီတယ်လို့ဆုံးဖြတ်ရင်ဖြစ်စီမညီဘူးလို့ဆုံးဖြတ်ရင်ဖြစ်စီတိုင်းပြည်အတွက်သိတ်ကောင်းမှာမဟုတ်ပါဘူ
းဖွဲ့စည်းပုံနဲ့မညီဘူးဆိုရင်ဒေါက်ဆန်းစုကြည်နဲ့ NLD ဘက်ကကြိုးပမ်းသမျှသဲတဲ့ရည်သွန်ဖြစ်မှာပါညီတယ်ဆိုရင်အ ਨੇ ဆုံးအဆင့်တက်မတော်ဘက်နဲ့ NLD ဘက်မကျေလည်မှုတွေထပ်ဖြစ်ကြပါဦးမယ်သိမကြသေးခင်တုန်းကပဲ59ဆလုံးဆိုင်းငံ့ရေးကိစ္စတက်ချုပ်ဘက်ကနေတိုင်းနယ်ပြည်နယ်ဝင်းကျုပ်၄နေရာတောင်းတဲ့ကိစ္စနဲ့ပတ်သက်ပြီးအဖို့အထစ်တွေဖြစ်ခဲ့ပါသေးတယ်2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတပ်မတော်ကသူ့ဘာသာသူဆရာနာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မပါပါဘူးဒါပေမဲ့ NLD အစိုးရအဖွဲ့နဲ့တပ်မတော်ဆက်ဆံရေးအဆင်မပြေရင်ရှေ့အကောင့်တွေဖော်ရမဲ့လုပ်ငန်းဆောင်တာပေါင်းများစွာမှာအခက်အခဲတွေကြုံတွေ့ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
အတော့တရင်သာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ကိုနားဆင်ကြကြတာပါအခုတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်မတ်ခင်ဖြူထွေးနဲ့ကိုသားညင်ဦးကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဘယ်ဂျီယံနိုင်ငံဘရာဇီးမြို့မှာဖြစ်ပွားခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုတွင်သေဆုံးခဲ့သူတွေအတွက်အောင်မေပွဲထိမှဖြစ်တဲ့အီတလီနိုင်ငံမြောက်ပိုင်းဗီရိုနာမြို့နာကမြခင်ပင်ကြီးတဲမှာအီတလီအနုပညာရှင်ဒါရီယိုဂမ်ဘာရီကဒီသတင်းပတ်ထဲအမှတ်တရပုံကြီးတစ်ပုံလက်ထွန်စစ်နဲ့ပုံဖော်ပြသလိုက်ပါတယ်ဘရာဇီးမြို့ကအတော်မီယန်အဆောင်ရဲ့တင်ဂီတာပုံကိုမြခင်ပင်ကြီးတဲမှာမြေပြင်ကိုပုံဖော်လိုက်တာပါလက်ထွန်စစ်ကိုသုံးပြီးတော့အကျယ်မီတာ130ပေ400ကျော်လောက်ရှိတဲ့အတော်မီယန်အဆောင်ကြီးရဲ့တင်ဂီတာကိုလက်ခွင်းထဲမှာပုံဖော်ထားတာပါဒီတင်ဂီတာဟာဘရာဇီးမှာအထူးလူသိများထင်ရှားတဲ့တင်ဂီတာဖြစ်ပါတယ်အလေမှာတော့ငိုကြွေးနေတဲ့လူတယောက်ရဲ့ပုံကိုဖော်ထားပြီးတော့အောက်ခြေမှာတော့ Brazil ဆိုပြီးတော့စာတန်းကိုပုံဖော်ထားပါတယ်။ဒီအောင်မြင်ပွဲပုံကိုပုံဖော်ဖို့အတွက်၈နာရီ၉နာရီလောက်ကြာတယ်လို့ဆိုပါတယ်။ရက်သိပ်မကြခင်စိုက်ပျိုးရေးလုပ်ငန်းတွေပြန်ဆားရမှာဖြစ်တဲ့အတွက်ဒီအထိမ်းအမှတ်ပုံဖော်တာကိုမြေပြင်အနုပညာရှင် Gambari အနေနဲ့ရက်ပိုင်းပဲပြနိုင်မှာဖြစ်ပါတယ်။
နိုင်ငံအနောက်တောင်ပိုင်းရန်စီမြစ်နဲ့ကြည်ယာလင်းမြစ်စုံကခြုံချင်းဒေသမှာဗုဒ္ဓနေ့ကကျိုးရမ်းပေါ်မှာအမြန်ဆုံးလမ်းလျှောက်နိုင်တဲ့သူကိုရွေးချယ်တဲ့ပြိုင်ပွဲကျင်းပပါတယ်။မြေပြင်အထက်မီတာ300အမြင့်ကျောက်ကဘာနှစ်ခုကိုဆက်ထားတဲ့ကျိုးရမ်းပေါ်မှာကဘာကျော်ကျိုးရမ်းလမ်းလျှောက်တဲ့ပညာရှင်3ယောက်ရှင်ပြိုင်ခဲ့ကြတာပါ။တရုတ်နိုင်ငံသား1ယောက်၊ဆွစ်ဇာလန်နိုင်ငံသား1ယောက်နဲ့အီတလီနိုင်ငံသားကျိုးရမ်းလမ်းလျှောက်တဲ့ပညာရှင်3ယောက်ရှင်ပြိုင်ခဲ့ကြတာပါ။မီတာ100ရှိတဲ့ကျိုးပေါ်မှာ1ယောက်ကို3ကောက်စီလျှောက်ခိုင်းပြီးမှအပိသက်အဖြေကဒီဘယ်သူနိုင်နေဆိုတာကိုရွေးချယ်လိုက်တာဖြစ်ပါတယ်။ပြိုင်ပွဲမှာကျိုးရမ်းလမ်းလျှောက်သူတွေက10ကီလိုဂရမ်လေးတဲ့တုတ်ချောင်းကိုကင်ပြီးလူကိုထိမ့်ကြီးလျှောက်ရတာပါ။တရုတ်နိုင်ငံသားကျိုးရမ်းလမ်းလျှောက်သူကတော့2013ခုနှစ်ကတည်းကမီတာ100အရှိကို38စက္ကန့်ကျော်ကျော်နဲ့အမြန်ဆုံးလျှောက်နိုင်တဲ့စံချိန်တင်ထားစေဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံကခွေးကလေးတစ်ကောင်ဟာ10မီတာအကွာဝေးကိုဘောလုံးပေါ်ကလှိမ့်ပြီးတော့အများဆုံးသွားနိုင်တဲ့ခွေးဖြစ်နေ Guinness ကမ္ဘာမှတ်တမ်းဆန်ကျင်ဝင်သွားပါတယ်။အသက်စနစ်သားခွေးမလေးပူရင်ဟာမိနစ်တုန်းကလည်း10မိနစ်အတွင်းမှာဘောလုံးအများဆုံးဖမ်းနိုင်တဲ့ခွေးဖြစ်နေ Guinness ကမ္ဘာမှတ်တမ်းဆန်ကျင်ဝင်ခဲ့ပူပါတယ်။ယူကလေးကျင်ကန်လုပ်တဲ့ဘောလုံးပေါ်မှာရက်ပြီးတော့ဘောလုံးကို 17.9 စက္ကန့်အတွင်းမှာ10မီတာအကွာဝေးအထိလှိမ့်သွားနိုင်ခဲ့တဲ့အတွက်ကမ္ဘာဆန်ကျင်နှစ်ထပ်ကွန်းဆုရှင်ဖြစ်နေမှတ်တမ်းတင်နိုင်ခဲ့ပါပြီ။ဒီခွေးကလေးဟာစကိတ်ဘုတ်လဲစီးနိုင်တယ်လို့ခြေတော့နှစ်ချောင်းထင်းနဲ့ကျိုးခုန်နိုင်ပါတယ်။ဂျပန်နိုင်ငံဟာထူးထူးဆန်းဆန်း Guinness ကမ္ဘာဆန်ကျင်မှတ်တမ်းတွေတင်ထားတဲ့နိုင်ငံဖြစ်ပြီးတော့ကွန်းအောင်စာနီးပါးရှိတဲ့ကမ္ဘာ၄ဆုံး Strawberry သီးအပါအဝင်ခလီ6တယောက်ပါဝင်ခဲ့တဲ့အကြီးဆုံးခလီ၄ဘက်ထောက်တွားတွားပြိုင်ပွဲကိုပြီးခဲ့တဲ့နိုဝင်ဘာလကကျင်းပခဲ့ကြတာပါ။
ဒါတော့ကမ္ဘာတလွားထူးခြားဆန်းပြအစီအစဉ်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့မနက်ဖြန်အင်္ဂါနေ့ညတရက်လေးလိုင်းမှာဘာကိုဆွေးနွေးမလဲဆိုတာကိုအတိပေးကြပါမယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရအသစ်နဲ့လွတ်တော်တို့ရဲ့ရပောင်းတရားသက်တမ်းတွင်ဖမ်းဆီးခံထားရတဲ့တကြွလူချသူတွေကိုပြန်လွှတ်ပေးဖို့လက်လက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူခွင့်ရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေကိုအကောင့်ထည့်ဖို့ဘူးပြည်တွင်းပြည်ပကတိုက်တွန်းနေပါတယ်ကျွန်တော်တို့သောတာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေတဲကဘယ်နေရာတွေမှာဦးစားပေးဖြည့်ရှင်းစေခြင်းကြပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ VIO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါမယ်ခင်ဗျာ
။အင်္ဂါညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ဒီ VO အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်။ VO American တန်ခိုင်တင်းနေလာနေမနေ့အခုထုတ်လွှင့်ပေးတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတော့ပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တင်းနေလာနေမနေ့ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှန်ကကြီးညာပေးပါလိမ့်မယ
်ဂရိနိုင်ငံ Lesbos ကျွန်းမှာရောက်နေကြတဲ့ရာနဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေကိုပြန်ပို့ဖို့စီစဉ်ထားတဲ့အချိန်မပြည့်ခင်နိုင်ရည်နှဲငယ်လိုတဲ့အချိန်အထိEU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံကြားရရှိထားတဲ့သဘောတူညီချက်နဲ့အညီလှုပ်ဆောင်မဲ့သူတို့ရဲ့အစီအစဉ်ကိုဂရိယာရှိတွေကအပြည့်အသတ်မရေးဆွဲနိုင်သေးပဲဖြစ်နေပါလေ။ EU နိုင်ငံတွေကနေကြာဆောင်တပ်ဖွဲ့တွေရဲ့အကူအညီနဲ့ Lesbo ကျွန်းကအထူးအမျိုးဖြစ်တဲ့ Mililini မှာရှိတဲ့မိုရီယာဒုက္ခသည်စခန်းအတွင်းကလူတွေကိုတူရကီနိုင်ငံကိုတက်သွားပေးမဲ့ Ferry Boat မတင်ခင်အဆောင်ချက်တွေခေါ်ဆောင်သွားမဲ့ဂရိအစိုးရအစီအစဉ်ကို Lesbo ကျွန်းမှာရှိတဲ့တက်ကြွလှုပ်ရှားသူတွေကဒီကနေ့ဆန္ဒပြကြဖို့စီစဉ်ထားကြပါလေ။ပနမားချေဆိုင်ဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုစီကပေါက်ကြားခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့ကရုရှားသမ္မတဗလာဒီမီပူတင်ရဲ့လူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကာလအတွင်းအမေရိကန်ဒေါ်လာ1ဘီလီယံလောက်အထိပြပမှာဖွင့်ထားတဲ့ဘဏ်အကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့ကောက်ချက်ချလိုက်ကြပါတယ်။သမ္မတပူတင်ရဲ့အဖွဲ့ဟာ1989ခုနှစ်နဲ့2015ခုနှစ်ကြားရွှေ့ပြောင်းခဲ့တာလို့ဆိုပါတယ်။တောင်ဆန်းစုကြည်ပူတွဲတာဝန်ယူထားတဲ့ဝန်ကြီးဌာနတွေတဲကနှစ်ခုကိုဝန်ကြီးတင်တဲ့ဦးနဲ့ပြောင်းလဲခန့်ထားဖို့ဧပြီလ၄ရက်နေ့ဒီကနေ့ကျင်းပမယ်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသမ္မတကအမည်စရင်တင်သွင်းမှာဖြစ်ပါတယ်။ဝန်ကြီးတဲ့နှုတ်အဖြစ်အမည်စရင်တင်သွင်းမှုရထားသူတွေနဲ့ဘယ်ဝန်ကြီးဌာနတွေအတွက်ဆိုတာတွေကိုမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရဖြစ်သူဦးဝင်းထိန်ကပြောကြားခဲ့ပါတယ်။ဝန်ကြီးတဲ့နှုတ်အပြင်ရှင်းနေကြုံနဲ့စင်းစစ်ချုပ်အဖြစ်ခန့်ထားမဲ့သူတွေအမည်စရင်တွေကိုလည်းတစ်ဆက်တည်းတင်သွင်းသွားမှာလို့ဆိုပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာတင်းငွေတွေကမိုးသည်ပြီးရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်အနည်းဆုံးလူ35ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။စနေနေ့ညကမိုးဆရွာခဲ့တဲ့အတွက်ခရိုင်တချို့မှာရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့တာလို့ပါကစ္စတန်အမျိုးသားကယ်ဆယ်ရေးဌာနကပြောပါတယ
်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုယ်စော်ဝင်းလှန်ကြီးညာတော်တာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘော်အယ်တရက်ဖြစ်ပါတယ်။VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.